Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါလိမ့်မယ်။ VOA American တိုင်းရဲ့2025ခုနှစ် March 6ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုမေရန်ပြည်တော်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိထုတ်လွှင့်ပေးနေတဲ့ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ဝဲကိုတော့လိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္လာလုံးသာအစီအစဉ်ကိုတော့လူလူမိတ်ဆွေဂျူရုဆလောင်ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Facebook, YouTube ကနေလည်းဓာတ်ရိုက်ထုတ်လွှင့်ပေးနေတာပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။ဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းဝင်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
။ Ukraine နဲ့ထောက်လှမ်းရေးတရင်အချက်လက်မျှဝေနေတာကို American ဘက်ကဖြတ်တောက်လိုက်ပါတယ်။ American ကအကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့နဲ့ American တာဝန်ရှိသူတွေညှိနှိုင်းနေကြပါတယ်။ရိုဟင်ဂျာရဲ့ဆန္ဒရိတ်ခါအတွက်ထောက်ပံ့ကြေးကိုထက်ဝက်လျှော့မယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူကပြောပါတယ
်။ဒီလိုမျိုးထိတ်တန့်ရောက်တဲ့သတင်းတွေကိုတင်ဆက်ပြီးမှာတော့ယူကရိန်းကိုအမေရိကန်ကစီးရီးအကူအညီတွေယာယီရပ်တန့်လိုက်တဲ့ပုံမှာတုတ်ပြန်တန်တွေနားဆင်ရမှာဖြစ်တယ်လို့တောင်တာဘက်မှာစစ်တပ်ရဲ့နေမီရှင်းလင်းရေးနဲ့ကြုံနေရတဲ့အဖြစ်ရခိုင်ပြည်နယ်ပုံနဂျွန်းကတောက်သုံးရီရှားပါတဲ့အခက်အခဲကျွန်တော်အနီးမှာမြန်မာ၅ဖန်းဆက်လေးတစ်စင်းဖန်းစီခံရတဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူနောက်ပိုင်းမှာအယ်ဒီတာနဲ့ဆွေးနွေးကန်ဂျန်စီအာဂဇာအပတ်စဉ်ကဏ္ဍတွေထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုငင်းငိုင်းအေးကပြောပြသွားမှာဖြစ်ပါတယ်ဗျာ
မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေကနေမော်တော်ယာဉ်တင်သွင်းမှုအပေါ်မှာသွင်းကုန်ခွန်နှုန်းထားတဲ့25ရာခိုင်နှုန်းကောက်ယူရေးကိုတလဆိုင်ငံ့လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပုံတွေဦးနေမှာကြေညာပါတယ်အိန္ဒိယနိုင်ငံအနေနဲ့ကုန်သွယ်စစ်ပွဲဟာဆိုရင်အမေရိကန်ရဲ့အဓိကမော်တော်ယာဉ်ထုတ်လုပ်တဲ့လုပ်ငန်းကြီးသုံးခုကိုထိခိုက်နိုင်တဲ့ပေါ်စိုးရိမ်ချက်တွေထွက်လာပြီးတဲ့နောက်မှာသမ္မတထရန့်ရဲ့ကြေညာချက်ထွက်လာတာပါသွင်းကုန်ခွန်ဆန်းငံ့ကြောင်းမကြေညာမီမှာသမ္မတထရန့်က Ford General Motors နဲ့ Stellantis လုပ်ငန်းကြီးတွေကထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ကြအောင်အင်ပီရောပြောခွင့်ရ Caroline Levick ကပြောပါတယ်သွင်းကုန်ခွန်အရေးတွေကိုရှောင်ရှားနိုင်ရေးအတွက်မက္ကဆီကိုနဲ့ကနေဒါမှာရှိတဲ့ဆက်ယုံတွေကိုအမေရိကန်ကိုရွှေ့ချဖို့လဲသမ္မတထရန့်ကတိုက်တွန်းခဲ့ကြောင်းသူကပြောပါတယ်။ဒါပေမဲ့လည်းအမေရိကန်ရဲ့အကြီးဆုံးကုန်သွယ်ဖက်နိုင်ငံဖြစ်တဲ့မက္ကဆီကိုနဲ့ကနေဒါတို့ရဲ့တခြားထုတ်ကုန်တွေမှာတော့အမေရိကန်ရဲ့သွင်းကုန်ခွန်နှုန်းထားတက်ကဆက်ပြီးတက်ရောက်မှုရှိနေစေဖြစ်ပါတယ်။သမ္မတထရန့်အနေနဲ့တော့တခြားကင်းလွတ်ခွင့်အလားအလာတွေအတွက်လည်းကြားနာဖို့လမ်းဖွင့်ထားတယ်လို့အင်ဗီရောကပြောပါတယ်ခင်ဗျာ။အကြမ်းဖက်အဖွဲ့ဖြစ်သတ်မှတ်ထားတဲ့ Hamas အဖွဲ့ကိုယ်စားလှယ်တွေနဲ့အမေရိကန်တာဝန်ရှိသူတွေဆွေးနွေးမှုတွေပြုလုပ်နေကြောင်းအင်ပီရောပြောရေးဆိုခွင့်ရှိသူ Caroline Levick ကဗိုလ်တုံးတွေမှာပြောပါတယ်။ Israel Hamas အဖြစ်ရည်ရှစ်ဆက်နိုင်ဖို့မရေမရာဖြစ်နေချိန်ခတာနိုင်ငံမြို့တော်ဒိုဟာမှာ Hamas နဲ့ဆွေးနွေးတဲ့တင်တီးပြချက်ထွက်လာတာပါ။ Hamas နဲ့တရိုက်ဆွေးနွေးမှုမှာဒဇာကျန်ကိစ္စအတွက်အထူးတန်တမာဖြစ်သမ္မတထရန့်ရဲ့အမည်စင်းတင်သွင်းခံရသူ Aden Bola ပါဝင်ပါတယ်။ဆွေးနွေးပွဲအကြောင်းအရာအသေးစိတ်ကိုတော့မထုတ်ပြန်ပါဘူး။Hamas နဲ့တိုက်ရိုက်ထိတွေ့ဆက်ဆံခဲ့တာနဲ့ပတ်သက်ပြီး Israel နဲ့လည်းတိုင်ပင်ဆွေးနွေးထားပြီးဖြစ်တယ်လို့ဆိုရတယ်။ကမ္ဘာတစ်ဝှမ်းမှာတွေ့ဆုံဆွေးနွေးတာက American ပြည်သူတွေရဲ့အကျိုးစီးပွားအတွက်လှုပ်တင်လှုပ်ထိုက်တာကိုစိတ်စေနာကောင်းနဲ့လှုပ်ဆောင်တဲ့သမရရဲ့သက်သေပြအားထုတ်မှုလို့ပြောပါရယ်။ American နိုင်ငံသား Aden Alexander အပါအဝင်အသက်ရှင်ကျန်းမာနေဆဲဖြစ်တဲ့ဒဇာကန်24ဦးအပြင်သေဆုံးပြီးရှုပ်လောင်းအနည်းဆုံး35လောင်းကို Hamas ကထိမ့်သိမ်းထားစေလို့ Israel ကပြောပါရယ်။ကိုညှိနှိုင်းနေတဲ့အစီအစဉ်တစ်ထဲမှာတော့ Hamas ကကျန်းနေတဲ့ဒဇာကန်တွေကတဝက်ကိုလွှတ်ပေးမှသာ Israel ကအပြစ်ရရေးသတန်းတိုးမှဖြစ်တယ်လို့ရေရှည်တကြက်နဲ့အပြစ်ရစေးအတွက်ဆက်ဆွေးနွေးဖို့ခရီးပြုမှလည်းဖြစ်ပါတယ်ခင်ဗျာစစ်ပွဲအဆုံးသတ်နိုင်ရေးအဖြေရှာဖို့ဖိအားတွေပေးနေချိန်မှာပဲ Ukraine ပေါ်ထောက်လိုက်ရေးသတင်းအချက်လက်တွေမျှဝေနေတာကိုဖျက်တော့လိုက်ကြောင်း American ဘုံထောက်လိုက်ရေး Agency CIA နှစ်ကြိမ်မှု John Radcliffe ကဗိုလ်တုံးတွေမှာပြောပါတယ် Ukraine သမ္မတ Volodymyr Zelensky နဲ့ပြည်ရဲ့ဘက်ကအိမ်ပြီးတော့မှအခြေအတင်ဖြစ်ပြီးတဲ့နောက်အခုသတင်းပတ်အစောပိုင်းမှာသမ္မတဒေါ်နယ်ထရန့်ကယူကရိန်းအတွက်စီးရီးအကူအညီတွေကိုလည်းရပ်ဆိုင်ထားတာပါဒါပေမဲ့အိမ်ပြီးတော့ဖြစ်ရတဲ့ဇယ်လန်စကီကဝန်ထမ်းကြောင်းထုတ်ဖော်ပြောဆိုထားသလိုရုရှားနဲ့ညီညာရေးဆွေးနွေးဖို့အစင်းဖြစ်နေပြီလို့ပြောထားလို့ဒီလိုသတင်းအချက်အလက်တွေဖျက်တောက်တာကယာယီဖြစ်ပွဲရှိတယ်လို့ CIA အကြီးအကဲက Fox Business သတင်းဌာနကိုပြောပါတယ်စီးရီးအကူအညီနဲ့ထောက်လိုက်ရေးသတင်းတွေဖျက်တောက်တာရပ်သွားမယ်လို့ထင်ကြောင်းသူကဆိုပါတယ်ရန်လိုတက်ခတ်မှုတွေကိုယူကရိန်းနဲ့တူလက်တွဲပြီးပြန်တွန်းလှန်ရမှာဖြစ်တယ်လို့ငြိမ်းချမ်းရေးဆက်ဆက်ညှိနှိုင်းမှုတွေရှေ့တဆင့်တက်နိုင်ဖို့အတွက်လည်းပိုပြီးကောင်းမွန်တဲ့အခင်းကျင်းဖန်တီးနိုင်ဖို့လက်တွဲဆောင်ရွက်သွားမယ်လို့သူကပြောပါတယ်။သမ္မတထရန့်ရဲ့မြို့သားလွန်ကြုံရေးအကြံပေး Mike Waltz ကတော့ ယူကရိန်းနဲ့ထောင်လိုင်းဆိုင်ရာဆက်ဆံမှုတွေကိုပြန်လည်သုံးသပ်မယ်လို့ဘရူးနေမှာပဲသတင်းတောက်တွေကိုပြောထားတာပါ။အချိန်မှာပဲယူကရိန်းနဲ့တပ်သက်ထုဆိုင်ရာသဘောတူချက်တရက်ကိုလက်မှတ်ရေးထိုးဖို့နဲ့ညီညာရေးဆွေးနွေးပွဲတွေစတင်ဖို့အလင်းမှန်လှုပ်ဆောင်နေကြလဲသူကပြောပါတယ်ခင်ဗျ။
ဒီ American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ925 kHz 11865 32 kHz 6153ညနဲ့40 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ကြာပြည်နေ့မနက် VOA ရဲ့သတင်းတွေကိုဆက်လက်ကြည့်ကြပြပါမယ်ခင်ဗျာ။ဘင်္ဂလားဒေ့ရှ်ကရ ेंजर ဒုက္ခသည်တွေအတွက်ရမုံငွေမရှိလို့လာမယ့်လာထဲမှာအစားအစာခွဲတန်းတွေတစ်လ12ဒေါ်လာခွဲကို6ဒေါ်လာထိရှော့ချမှာဖြစ်ကြောင်းတာဝန်ရှိသူတူကိုကူကားပြီးတော့ရိုက်တာသတင်းကပုံတုံးတွေမှာရေးပါတယ်။ဧပြီလ1ရက်နေ့ကစပြီးအသက်ဝင်မဲ့တစ်လ6ဒေါ်လာခြွေတာဖြတ်တောက်မှုတည်ပြုတဲ့စာကိုလက်ခံရရှိထားတယ်လို့ဒုက္ခသည်စခန်းတွေကိုကြီးကြပ်တဲ့ဘင်္ဂလားဒေ့ရှ်အရာရှိမိုဟာမက်မေဆန်နူးစ်ရာမန်ကပြောပါတယ်။ကုလသမဂ္ဂကမ္ဘာစစ်နိုင်ခအစီအစဉ် WFP ကပေးပို့တဲ့စာထဲမှာအစားအစာခွဲတန်းအတွက်တစ်လမှာ12ဒေါ်လာခွဲပေးနိုင်မှုရမုံငွေရှာခဲ့ပေမဲ့အလှရှင်ရှာမတွေ့ခဲ့ဘူးလို့ဖော်ပြထားတာတွေ့ရတယ်လို့ဆိုပါတယ်။ဒုက္ခသည်တွေဟာလူသားစာနာမှုအကူအညီတွေပေါ်လုံးလုံးမိခိုးနေရတာကြောင့်အခုလို့ short ချလိုက်လို့အချိန်ကလိုအပ်ချက်တွေဖြည့်ဆည်းနိုင်မှုမိသားစုတွေကြားမှာယုံကံရမှာဖြစ်ပြီးတော့စခန်းတွေထဲမှာတင်းမာမှုတွေတိုးလာနိုင်စေတယ်လို့ WFP ကပြောပါတယ်။ကုလသမဂ္ဂဒုက္ခသည် Agency အကြီးအကဲ Philippo Grandi ကဒုက္ခသည်စခန်းတွေရှိရာ Cossus Bazaar ကိုပြီးခဲ့တဲ့တောက်ကြတဲ့ကသွားရောက်တုန်းကလည်းအလူရှင်တွေရဲ့ပံ့ပိုးမှုရော့ကျသွားရင်ကြီးကြီးမားမားထိခိုက်စေမှာဖြစ်ပြီးတော့ထောင်ထဲချီတဲ့လူတွေအငတ်ပေးစိုက်နိုင်တယ်လို့ယောဂနဲ့မလုံခြုံမှုအနေတွေကြုံရနိုင်တယ်လို့သတိပေးထားပါတယ်2023ခုနှစ်တုန်းက Ranger တွေအတွက်အစားအစာခွဲတန်းကိုတစ်လမှာ8ဒေါ်လာထိရှော့ချခဲ့တော့ကလည်းအငတ်ပေးနဲ့အာဟာရချို့တက်မှုတိတိတသာမြင့်တက်ခဲ့တယ်လို့ကုလသမဂ္ဂကပြောပါတယ်ခင်ဗျအရှိအရှာကတောင်ကိုရီးယားနိုင်ငံနဲ့အရှိဥရောပကပိုလန်နိုင်ငံတို့ကြားမှာနှစ်နိုင်ငံကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုဗုဒ္ဓဟူးနေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်။တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးချိုထဲယူနဲ့ပိုလန်နိုင်ငံသားရေးဝန်ကြီးရက်ဒက်စီကိုစကီတို့ဟာနိုင်ငံရေးစီးပွားရေးကာကွယ်ရေးနဲ့ယဉ်ကျေးမှုနယ်ပယ်တွေမှာ2028ခုနှစ်အထိနှစ်နိုင်ငံဆက်ဆံရေးကိုတိုးမြှင့်မဲ့အစီအစဉ်ကိုလက်မှတ်ရေးထိုးခဲ့ကြတာပါ။နှစ်နိုင်ငံဟာပထဝီနယ်နိမိတ်ချင်းဝေးကွာပေမဲ့ကမ္ဘာလုံခြုံရေးအခြေအနေနဲ့ပတ်သက်တဲ့စိုးရိမ်မှုတွေကြောင့်ဒီမိုကရေစီမဟာမိတ်တွေကြားစီလုံးညွတ်မှုပုံမှန်ရယူတာဖြစ်တယ်လို့ဆိုပါရယ် IP4 လို့ခေါ်တဲ့ Indo-Pacific ဒေသကမဟာမိတ်နိုင်ငံတွေဖြစ်ကြတဲ့ထောင်ကိုရီးယား၊ဂျပန်၊ Australia နဲ့ New Zealand နိုင်ငံတွေနဲ့မြောက် Atlantic စည်ရေးမဟာမိတ် NATO အဖွဲ့ကြားမှာဥရောပနဲ့ Indo-Pacific ဒေသနှစ်ခုလုံးလွှမ်းခြုံပြီးတော့ဒေသတိုင်းလုံခြုံရေးတွေပူးပေါင်းဆောင်ရွက်မှုခိုင်မာစေဖို့အတည်ပြုခဲ့တယ်လို့တောင်ကိုရီးယားဝန်ကြီးကပြောပါတယ်တောင်ကိုရီးယားနဲ့ပိုလန်တို့ဟာ2013ခုနှစ်ထဲကမဟာဗျူဟာမြောက်မိတ်ဖက်နိုင်ငံတွေဖြစ်ခဲ့တာပါမကြာသေးခင်နှစ်တွေတည်းမှာတော့စစ်ရေးတိုးချဲ့လာတဲ့နေတိုးဖွဲ့ဝင်ပိုလန်နိုင်ငံတွေတောင်ကိုရီးယားဟာအဓိကလက်နက်ပံ့ပိုးပေးတဲ့နိုင်ငံလည်းဖြစ်ပါတယ်ခင်ဗျာ2021ခုနှစ်ဩဂတ်စ်လတုန်းကအာဖဂန်နစ္စတန်မှာအမေရိကန်စစ်သား13ဦးသေဆုံးခဲ့ရတဲ့ဘုံးခွဲမှုမှာဦးဆောင်သူလို့ယူဆသူကိုဗာဂျီးနီးယားပြည်နယ်အရှေ့ပိုင်းခရိုင်ဖက်ဒရယ်တရားရုံးမှာဗိုလ်တော်ဦးနဲ့ရုံးထုတ်ဖို့စီစဉ်ထားတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်လူသေးဆုံးတဲ့နိုင်ငံသားအကြမ်းဖက်အဖွဲ့အစည်းတစ်ခုကိုပြစ်စီအကူအညီနဲ့အရင်းမြစ်တွေပံ့ပိုးပေးမှုနဲ့ IS Islamic Khorasan အဖွဲ့ဝင်မိုဟာမက်ရရှစ်ဖူလာကိုမတ်လ2ရက်နေ့ကဆွဲချက်တင်ခဲ့တယ်လို့ဆိုပါတယ်သမ္မတဒေါ်နယ်ထရန့်ရဲ့အင်္ဂါနေ့ညကကွန်ဂရက်လွှတ်တော်မိန်ကွန်းထဲမှာသူ့ကိုဖမ်းမိခဲ့တဲ့သတင်းကိုစတင်ထုတ်ဖော်ပြောခဲ့တာပါရက်စတဲ့အကြမ်းဖက်မှုတက်တာဝန်ရှိတဲ့ထိတ်တန့်အကြမ်းဖက်သမားကိုဖမ်းဆီးနိုင်ခဲ့ကြောင်းနဲ့တရားမျှတတဲ့အမေရိကန်တရားဥပဒေနဲ့သူ့ကိုစစ်ဆေးစီရင်သွားမယ်လို့ထရမ့်ကမင်ကွန်းထဲမှာပြောပါတယ်။ဒါ့အပြင်ဖမ်းဆီးဖို့ကူညီပေးခဲ့တဲ့ပါကစ္စတန်အစိုးရကိုလည်းကျေးဇူးတင်ကြောင်းပြောပါတယ်။သူ့ကိုဖမ်းဆီးနိုင်ဖို့အမေရိကန်ပြည်ထောင်စုဗဟိုထောက်လိုင်းရေးအဖွဲ့ CIA နဲ့ Federal စုံစမ်းစစ်ဆေးရေးဘျူရို FBI အပါအဝင်အစိုးရရဲ့အဖွဲ့အများပြားပူးပေါင်းဆောင်ရွက်ခဲ့ရတယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။2021ခုနှစ်ဩဂတ်လ26ရက်တုန်းကကဘူးကဟာမစ်ကာဇိုင်းပြည်ပဆိုင်ရာလေဆိပ်မှာဖြစ်ပွားခဲ့တဲ့ဘုံးခွဲမှုမှာအမေရိကန်စစ်သားတွေအပြင်အာဖဂန်လူမျိုး180လောက်လည်းသေဆုံးခဲ့ရတာဖြစ်ပါတယ်ခင
်ဗျာမြန်မာပြည်ရဲ့ဂျာတာဝရင်းနေမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုကိုငင်းညာအေးပြောပြခဲ့တာပါ view ရဲ့အစီအစဉ်တွေကို view ရဲ့ website မှာလည်းဒါရိုက်လာရောက်နားဆင်နိုင်ပါတယ်ပြည်တွင်းသတင်းပို့ချတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာနိုင်ငံတကာသတင်းလွှာတပုတ်နဲ့စကြင်ပါတယ်ယူကရိန်းကိုစီးရရအကူအညီတွေတင်ပို့နေတာတွေချက်ချင်းရထားလိုက်ဖို့အမေရိကန်အစိုးရကတနင်္လာနေ့မှာအမိန့်ပေးလိုက်ပါတယ်ပက်အားလုံးငင်းငင်းရေးစကဝိုင်းကိုရောက်လာကြဖို့ရည်ရွယ်တာဖြစ်တယ်လို့ Trump အစိုးရကပြောပါတယ်ဥရောပခေါင်းဆောင်တွေကတော့ဒီယူကရိန်းကိုလက်နက်တွေဆက်ပို့နေဖို့အသက်အမြအရေးကြီးတယ်လို့ပြောနေတာပါဒါပေမဲ့ယူကရိန်းကဘလောက်ထိကြာကြာတိုက်ခိုက်နိုင်မလဲဆိုတာသံသယရှိနေကြပါတယ်ဟန်ရီရစ်ချ်ဝဲပေးပို့တဲ့သတင်းကိုဥတည်မောင်သန်းကပြောပြမှာပ
ါယူကရိန်းကိုပေးတဲ့စီးရဲအခုရက်ဆိုင်လိုက်တဲ့ဆိုတဲ့သတင်းတနင်္လာနေ့ညမှာထွက်ပေါ်လာတဲ့အခါမှာပဲရုရှား drone တွေကယူကရိန်းမြို့တွေပေါ်ဆက်လက်တိုက်ခိုက်နေကြပါတယ်အမေရိကန်ဆုံးဖြတ်ချက်အကျိုးဆက်ကိုရှင်းရှင်းကြီးမြင်ရတယ်လို့ယူကရိန်းအမတ်တွေကပြောကြပါတယ်ယူကရိန်းလွတ်တော်မှာ Oleksiy Goncharenko ကအခုလိုဆိုပါတယ
်
လူတွေထုံချီစီရမယ်အတိတ်တွေပါပဲယူကရိန်းဒေါက်တာစီတာအနောက်ပိုင်း Park Frost မြို့နားမှာစစ်ကစစ်စစ်နေသေးပါအမတ်ဆလေးကြီးတဲ့တပ်မဟာမှုဆက်သွယ်ရေးတင်ကြတာခေါ်ဘော့ကအခုလိုပြောပါတယ
် Streляем мы тут итальянскую но богато
Italy Hawesa အမျက်ကိုကျွန်တော်တို့ပြစ်နေရတာဗျာ105မမအပါဝင်ကြီးတွေကိုအမေရိကန်ကနေရပါတယ်။ဥရောပကတော့ကျွန်တော်တို့ကိုပေးမှလာပေးမယ်လို့မျှော်လင့်ပါတယ်ဗျာ
။အမေရိကန်စီရဲ့အကူရက်လို့ဖြစ်လာတဲ့လိုအပ်ချက်ကိုဥရောပကပေးနိုင်ပါမလား။ Mayek Intelligence အဖွဲ့ကရုရှားရဲ့အကြမ်းချင်သူ Mark Galliotti ကအခုလိုထင်ပါတယ်
။ There are certain systems ranging from
Patriot drone ကနေ Abrams တင်ကားတွေနဲ့ Bradley Tight တင်ကားတွေအထိယူကရိန်းကအသုံးပြုနေတဲ့စနစ်တွေကိုဥရောပကရနိုင်တဲ့တခုတည်းသောနီလန်ကဈေးကွက်ထဲကပါပဲ။ဒါအချိန်ဆောက်ရပါမယ်
။ဒါပေမဲ့ယူကရိန်းကလည်းသူ့ကိုယ်ပိုင်လက်နက်တွေကိုထုတ်လုပ်နေတာပါ။ကာကွယ်ရေးနဲ့လုံခြုံရေးမူဝါဒလေ့လာရေးအဖွဲ့ Royal United Service Institute ရဲ့ဒုတိယညွှန်ကြားမှု Malcolm Chambers ကအခုလိုပြောပါတယ်
။ Probably about half the weapons which Ukraine is now
using ကအခုသုံးပြုနေတဲ့လက်နက်တစ်ပွဲလောက်ကယူကရိန်းထုတ်လက်နက်တွေပါ။ကြံလေးပုံတစ်ပုံကအမေရိကန်ထုတ်။နောက်လေးပုံတစ်ပုံကတော့ဥရောပနဲ့တခြားနိုင်ငံထုတ်တွေဖြစ်ပါတယ်
။အနောက်နိုင်ငံတွေကလက်နက်တွေကိုယူကရိန်းကိုပို့တာအပအဝင်တခြားအရေးကြီးတဲ့အထောက်အကူတွေကိုလည်းအမေရိကန်ကပေးနေပါတယ်။ Macron Hamels ကအခုလိုဆက်ပြောပ
ါ Finally the US
so Ukraine တပ်တွေကိုထောက်လိုင်းသတင်းတွေပေးနေတဲ့ရေးချီးအခမ်းကဏ္ဍကိုလည်းအမေရိကန်ကယူထားပါတယ်
။စီးရဲအခုရက်ထားတာဟာပြဿနာဖြစ်ရှိကိုအထောက်အကူဖြစ်စေဖို့ပါလို့ Trump အစိုးရကဆိုပါတယ်။အမေရိကန်ထူးခြားသမ္မတ JD Vance ကအခုလိုပြောရပါတယ်
။ Neither Europe nor the United States
ဥရောပပဲဖြစ်ဖြစ်အမေရိကန်ပဲဖြစ်ဖြစ် Ukraine ပဲဖြစ်ဖြစ်ဒီစစ်ကိုတရှိပြောဆက်မသွားနိုင်ပါဘူး။ဒါကြောင့်လူတိုင်းစစ်ဘောပိုင်းကိုလာကြဖို့အရေးကြီးပါတယ်။
ဥရောပမဟာမိတ်အဖွဲ့ကယူကရိန်းကိုဆက်လက်ထောက်ခံမယ်လို့ဗြိတိန်ဝန်ကြီးချုပ်ကတော့တင်းငွေနေနေကပြောခဲ့ပါတယ်။ Trump ချင်းသူ Mark Galliotti ကအခုလိုထင်ပါတယ
် Vice President Vance's claim that a lot of the European
လူမှုမီဒီယာနဲ့လူတွေကြားမှာတော့ယူကရိန်းရဲ့နောက်မှာဥရောပခေါင်းဆောင်တွေအခိုင်အမာမှာရှိကြပေမဲ့လူမသိသူမသိတွေ့ကြပြီဆိုရင်တော့သူတို့မှာတန်တရားတွေရှိနေကြတယ်လို့ American ထုသမရာ Vance ကပြောပါတယ်။ဒါလုံးဝမမှန်တာတော့မဟုတ်ပါဘူး။လုံခြုံရေးအားအကောင်ဆုံးမဟာမိတ်နဲ့ क्वे ပြီးကိုတက်တွေလက်နဲ့မရှိဘဲနဲ့ Ukraine ကိုဆက်ကာကွယ်လို့ရပါသလားဗျာ
။ Ukraine ကငြိမ်းချမ်းရေးအတွက်ဂတိကဝတ်ထားပါတယ်လို့ X လူမှုစာမျက်နှာမှာရေးပြီး Trump အစိုးရကို Ukraine တပ်မတော် Volodymyr Zelensky ကအနှူးညွတ်မြစ်တာရက်ခံလိုက်ပါတယ်။ရုရှားဘုံတွေအောက်ဒုက္ခရောက်နေကြတဲ့ယူကရိန်းပြည်သူတွေအတွက်ကတော့အမေရိကန်အကူဖြတ်လိုက်တာခါတက်တဲ့ရလက်ပါပဲ။ကျေးဇူးငါနေသူဗစ်တိုးရီးယားကအခုလိုပြောပါတယ်
။ Specifically yes the device
from Sydney down that will မျော်လင့်ပါတယ်။အကျူးကျော်ခံနေကအရရအတွက်အပြစ်မရှိနိုင်ပါဘူး။ဒီအတွက်အပြစ်ပေးမခံထိုက်ပါဘူး
။ Keith News သားအီလီယားကတော့အခုလိုမြင်ပါတယ်။
မစိုးရောပရောဆီကမောဇူတ
ူဥရောပကတနည်းနည်းနဲ့တော့ကူညီနိုင်မှာပါ။ဥရောပပဲမျော်လင့်စရာရှိပါတယ်။ဘယ်သူမှမရှိပါဘူး။
ဒီချိန်မှာပဲယူကရိန်းအကူရလိုက်တာကိုရုရှားကကြိုဆိုလိုက်ပါတယ်။ငင်းကြတဲ့နီလာနဲ့အခြေအနေပြင်းထန်သွားအောင်ဒါကကူညီကောင်းကူညီနိုင်ပါမယ်လို့ရုရှားကဆိုပါတယ်ခင်ဗျာ
။ဦးတမောင်သံပြောပြခဲ့တာပါ။အခုတခါလေအမေရိကန်သတင်းတပုတ်ပါ။အီလီနိုယ်ပြည်နယ်ကမွတ်စလင်အမေရိကန်တွေအနေနဲ့ရမဒန်ဥပုသ်ကာလကိုစတင်ကျင်းပနေချိန်မှာပဲအသက်6နှစ်အရွယ်ပါလက်စတိုင်းအမေရိကန်ကလေးငယ်တူဦးကိုတပ်ဖြတ်ခဲ့တယ်လို့စွပ်စွဲခဲ့တဲ့အမျိုးသားတယောက်ကိုတရားဝင်ကနေအပြစ်ရှိကြောင်းကြေညာလိုက်ပါတယ်။ဗီဒီယိုသတင်းတော့ Kane Farabout ပြပို့တဲ့သတင်းကိုတော့ကုဆန်ကျော်ကတင်ပြထားပါတယ်။
အီလီနွိုက်ကမွတ်စလင်အမေရိကန်တိုင်ဝမ်ကိုတုံ့လှုပ်သွားစေခဲ့တဲ့လူသတ်မှုတစ်ခုကိုဝဲကောင်းကတရားခွင်အတွင်တရားသူကြီးတွေမိနစ်60နီးပါးကြာကြားနာဆစ်ဆဲနေချိန်မှာတော့တေဆုံးသူတရားလိုရဲ့ဆွေမျိုးမိတ်ဆွေတွေနဲ့မိသားစုဝင်တွေကတော့တရားရုံးအပြင်ဘက်မှာတောက်ချနေဝတ်ပြုဆုတောင်းပွဲအတွက်စုရုံးနေကြပါတယ်။အသက်83နှစ်အရွယ်ဂျိုးဆက်ဆူပါကိုအမုန်းတရားအခြေခံတဲ့လူသတ်မှုနဲ့အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ချက်ချလိုက်ပါတယ်။ပါလက်စတိုင်းအမေရိကန်လူမျိုးအသက်6နှစ်အရွယ်ကလေးငယ်ဝါရီအာဖရိုမီကိုဓာတ်နဲ့ထိုတက်ဖြတ်ခတ်မှုနဲ့အမေဖြစ်တဲ့ဟာနန်ရှိန်ကိုတေစီလောက်အောင်တိုက်ခိုက်ခဲ့မှုတို့အတွေ့ဒီပြစ်ဒဏ်ကိုတရားရုံးကချမှတ်လိုက်တာဖြစ်ပါတယ
်။
ကျွန်တော်အနေနဲ့ပြောရမှာလားဝမ်းနေရမှာလားမသိသလိုငိုရမှာလားရေးရမှာလားလည်းမသိပါဘူး
။တေဆုံးသွားခဲ့တဲ့ကလေးငယ်ရဲ့ဖခင်တေယလိုအိုရာဟီအာဖရိုမီကတော့တရားရုံးရဲ့ကြားနာမှုအပြီးမှာသတင်းတောက်တွေကိုပြောတာက
ညင်ကလောအနဝါဟတ်မင်ကွန်
ကျွန်တော်ကကလေးအဖေပါကျွန်တော်ကလေးအားလည်းသေသွားခဲ့ပါပြီ။အခုတရားရုံးရဲ့ဆုံးဖြတ်ချက်ဟာနည်းနည်းနောက်ကျတယ်လို့ကျွန်တော်ထင်မိပါတယ
်။ No verdict is going to bring ဆုံးဖြတ်ချက်ကမှကလေးကိုအသက်ပြန်ရှင်လာအောင်မလုပ်ပေးနိုင်ပါဘူး
။အမီနာဘာဟူမီကတော့မွတ်စလင်အရက်ဖက်လူမှုကူညီရေးအဖွဲ့အစည်းကပါ။သူတို့အဖွဲ့ကပဲ Wedi Resolution ဆိုတဲ့မူကြမ်းကို American အစိုးရလွှတ်တော်ကိုတင်သွင်းခဲ့တာမှပြီးခဲ့တဲ့နှစ်စက်တင်ဘာလမှာကိုပဲ American အထက်လွှတ်တော်ကနေအတည်ပြုပေးခဲ့ပါတယ်။ Wedi တည်ဆောက်မှုဟာသူ့ရဲ့ Palestine Muslim ဆိုတဲ့ဖြစ်တည်မှုပေါ်မှာအမုန်းတရားကိုအခြေခံပြီးကျူးလွန်တဲ့ရာဇဝင်မှုအဖြစ်သတ်မှတ်ကြပါတယ်။ဒီလူသတ်မှုကလည်းပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာလ9ရက်နေ့မှာ Israel ကို Hamas တို့တိုက်ခိုက်မှုကြောင့် Israel လူမျိုး1200ကျော်တည်ဆောက်အပြီးမှဖြစ်ခဲ့တာပါ။ American အစိုးရကအကြမ်းဖက်အဖွဲ့အစည်းအဖြစ်သတ်မှတ်ထားတဲ့Hamas အဖွဲ့ကလည်းအဲ့ဒီနေ့မှာတင်အစ္စရေးလူမျိုးယာချီကိုတစကန်အနေနဲ့ဖမ်းဆီးခေါ်ဆောင်သွားခဲ့ကြပါသေးတယ်။အမေရိကန်အစိုးရအနေနဲ့ကလည်းအမုန်းတရားကိုအခြေခံပြီးကျူးလွန်တဲ့ယာဇဝင်မှုတွေ၊မွတ်စလင်မုန်းဒီရေးတွေ၊ဂျူးမုန်းဒီရေးတွေ၊ပါလက်စတိုင်းမုန်းဒီရေးတွေနဲ့အာရဗ်မုန်းဒီရေးအယူဝါဒတွေနဲ့ပတ်သက်ပြီးဘလို့နီးနဲ့မှတီးခန့်ခွင့်လွှတ်စရာမရှိဘူးလို့ Wedi Resolution ထဲမှာအတိအလင်းထည့်သွင်းဖော်ပြပါရှိပါတယ
်။ It's a moment to grieve Wedi but it's a moment
ဒါက Wedi အတွက်ဝမ်းနည်းချေကွဲပြီးတော့ပြုလုပ်တဲ့လှုပ်ရှားမှုတစ်ခုဖြစ်တယ်လို့ဝဒီလိုမျိုးနောက်ထပ်အဖြစ်ဆိုးတွေထပ်မဖြစ်ဖို့အတွက်ဘာတွေလုပ်ဖို့လိုမလဲဆိုပြီးတော့မေခွန်းထုတ်တဲ့လှုပ်ရှားမှုတစ်ခုလည်းဖြစ်ပါတယ
် That is what Joseph
Suba အနေနဲ့သူတို့ကိုဓာတ်နဲ့တိုက်ခိုက်ချိန်တုန်းကမွတ်စလင်တွေသေးကိုသေစေရမယ်လို့ဩခဲ့ပါတယ
်အမရာဟက်ကတော့ချီကာဂိုက American Islamic Relation လူမှုအဖွဲ့ရဲ့အမှုဆောင်ယာရှိချုပ်ဖြစ်ပါတယ်။သူ့အနေနဲ့ပြီးခဲ့တဲ့တောက်ကြနေကတရားရုံးအပြင်ဘက်မှာဝတ်ပြုဆူတောင်းပွဲကိုဦးစီးဦးဆောင်ပြုခဲ့သူလည်းဖြစ်တယ်လို့တည်ဆုံးသွားတဲ့ကလေးငယ်ရဲ့အဖေ Odai Afromi အတွက်စကားပြန်လုပ်ပေးတဲ့သူလည်းဖြစ်ပါတယ်
။ This is one
မော်ဒီယာချီကာမီဖြစ်တဲ့ရာဇဝတ်မှုတွေထဲမှာဒီလိုမျိုးအသက်6နှစ်အရွယ်အပြစ်မဲ့တဲ့ကလေးငယ်နဲ့သူ့အမေကိုဥတီတိုက်ခိုက်တဲ့ဖြစ်ရပ်ကအင်မတန်မှကိုဆိုးရွားဆုံးဖြစ်ရပ်တစ်ခုဖြစ်ပါတယ်။ခင်ဗျားတို့ကြားခဲ့ရသလိုမျိုးပဲဒီလူကနှုတ်ကနေအချိန်ချင်းရေရွတ်ပြီးတော့ဒီကလေးကိုဓာတ်နဲ့26ချက်တောင်ထိုးခဲ့တာဖြစ်ပါတယ်ခင်ဗျားတို့စိတ်ကူးရင်ပုံဖော်ကြည့်ကြည့်စမ်းပါဗျာဘလောက်ထိဆိုးရတဲ့မြင်ကွင်းဖြစ်မလဲဆိုတာကလေးမိဘတွေအတွက်ကလည်းဒီလိုမျိုးဆိုးရတဲ့အခြေအနေနဲ့ဘဝကိုရှင်သန်ဖျက်ချော်ဖို့ဆိုတာအင်မတန်မှကိုခက်ခဲလွန်းတဲ့အတွက်ကျွန်တော်တို့ရဲ့နှလုံးသားထဲကိုလိုလိုလားလားနဲ့သူတို့အတွက်ကိုအကူအညီတွေပေးတာဖြစ်ပါတယ်
အီလီနွိုက်ဟာအမေရိကန်ပြည်ထောင်စုမှာအမေရိကန်မွတ်စလင်လူဦးရေအများဆုံးနေထိုင်တဲ့ပြည်နယ်တစ်ခုဖြစ်ပါတယ်။ပါလက်စတိုင်းလူဦးရေအများစုကတော့ချီကာဂိုနားကအသေးစားပါလက်စတိုင်းလူလူသိများတဲ့ Cook County က Bridge View မြို့မှာနေကြပါတယ
်။ All of us who are parents
Egypt American ပဲဖြစ်ဖြစ်အာရဗ်ပဲဖြစ်ဖြစ်ပါလက်စတိုင်းပဲဖြစ်ဖြစ်ကျွန်တော်တို့မွတ်စလင်မိဘတွေအားလုံးအနေနဲ့ကငါတို့အားလုံးက Waldi FR Yumi တည်ဆုံးခဲ့တာကိုမြင်တွေ့ခဲ့ရပြီးဖြစ်တယ်လို့အဲ့ဒီဖြစ်ရမျိုးကျွန်တော်တို့ကလေးတွေအပေါ်မှာလည်းဖြစ်လာနိုင်ပါတယ်
ဝယ်ဒီအတွက်အမှတ်တရအနေနဲ့ကလေးကစားကွင်းပန်းချံတစ်ခုကိုသူ့ရဲ့ဇာတိမျိုးဖြစ်တဲ့ချီကာဂိုမျိုးစုံကပလိန်ဖီးမှာတည်ဆောက်ဖို့စီစဉ်နေတယ်လို့ရာဟက်ကပြောပါတယ်။ဂျိုးဆက်ဆူပါရဲ့နောက်လာမယ့်တရားရုံးချင်းကိုတော့လာမယ့်မေလ2ရက်နေ့မှာထပ်မံကြားနာဖို့စီစဉ်ဆောင်ရွက်ထားကြောင်းပါတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တင်ကြားလို့ဖြင့် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါသေး။ VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့ facebook.com/voabemis ဖြစ်ပါတ
ယ်။ VOA ရဲ့မနက်ခင်းအစီအစဉ်လေးကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတခါတော့မြင်းကြံဘက်ကအခြေအနေကိုတင်ပြမှာပါ။မန္တလေးတိုင်းမြင်းကြံခရိုင်တောင်သာတဝိုက်မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်လူသေဆုံးပြီးတော့နေအိမ်တွေလည်းမီးလောင်ပျက်စီးခဲ့ရပါတယ်။စကိုင်းတိုင်းဒဇယ်မှာလည်းတိုက်ပွဲပြင်းထန်နေပြီးမကွေးတိုင်းရေစကြိုမှာတော့နေအိမ်တွေမီးရှို့ခံရပါတယ်။ရန်ကုန်ကပြဖို့တဲ့သတင်းကိုကိုငင်းညာအေးကပြောပြထားပါတယ်။
မလေးတိုင်းမြင်းညံခရိုင်တောင်သာမြို့နယ်အနောက်ဖက်တောင်သာစကြမ်းလမ်းပိုင်းပေါ်မှာရှိတဲ့နတ်ဆောင်ရွာကိုမလ၄ရက်ညပိုင်းမှာစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်တာကြောင့်6ဦးသေဆုံးပြီးအနည်းဆုံး5ဦးဒဏ်ရာရရှိခဲ့ပါတယ်။ လေကြောင်းတိုက်ခတ်ခံရတဲ့အခြေအနေပတ်သက်ပြီးတောင်သာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကအခုလိုပြောပါတယ်
။ဒုတိယကတော့ on the spot ကို6ရောက်ပဲ။6ကိုဓာတ်ပေါ်ကြီးကတလောက်မရတဲ့ဓာတ်ပေါ်ကြီးကကျန်တဲ့9လောင်းကတော့အယူစုရလိုက်တာပေါ့။မီးလောင်ကုန်တော့ပေါ့ဒစကြီးလည်းဖြစ်ဒစကြီးဖြစ်ပြီးတော့ထပ်ပြီးမီးလောင်ပေါ့အတူပေါ့။ဓာတ်ပေါ်ကြီးမရလိုက်ဘူးပေါ့။တန်းရတာလည်း4ရောက်5လောက်ရှိတယ်။အရင်25အိမ်လောက်မိလောင်သွားတယ်။အာညအချိန်ညအချိန်မလိုအချိန်တော့အလင်းငယ်ဝင်တော့တက်ခိုက်တာ။ဟုတ်ကဲ့ပြောရတော့အဲ့မှာစီးစုံလည်းမရှိဘူးစီးပေါ်ဆောင်မှုလည်းမရှိဘူး။ဒီလေတခါမှအဲ့ဘက်ကစစ်နဲ့ပတ်သက်လို့ဘာမှအနေထောင်မြင်လို့မမြင်ဘူး။စစ်နဲ့ပတ်သက်လို့စစ်ရဲ့ဆုံးရှုံးမှုလည်းမခံစားဘူး။စစ်နဲ့တွေ့ကြုံလည်းမရှိဘူးလေ။အဲ့မှာဒီလိုရဲ့ပုံမှန်လေယာဆိုင်ပြုတ်လို့အေးဆေးနေနေကြတဲ့အချိန်မှာဝန်းပြောတော့သာသာတော့ဒါဖြစ်ခဲ့မှုများတာပေါ့ဗျာ။ပြီးရင်အင်းတော်စုနဲ့အင်ဂျီစိတ်တဲ့နေရာလေးဖြစ်တော့ကိုယ်ပြီးတော့ထိလိုက်တာပေါ့
။နတ်ဆောင်ကြီးရွာဟာတောင်တာမြို့နယ်မိုင်အနည်းငယ်သာကွာဝေးပြီးလက်ရှိဒေသခံတွေတိတ်ရှောင်နေကြသလိုနေထိုင်စားသောက်ရေးအတွက်ကာဝေးတပ်ဖွဲ့တွေကကူညီဆောင်ရွက်ပေးနေကြပါတယ်။စကိုင်းတိုင်းဒဇယ်မြို့ပတ်မှာဆိုရင်လဲစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပြီးစစ်တပ်ဘက်ကလေကြောင်းအသုံးပြုအပြင်းထန်ခုခံနေပါတယ်။ဒဇယ်မျိုးနဲ့တမိုင်ခွဲကွာလုံးမှာရှိတဲ့ဝရငယ်စင်ငယ်အင်ကုတ်ကားနဲ့ဒဇယ်မျိုးလမ်းဆောင်မှာရှိတဲ့စစ်တပ်နဲ့ပြူစောထီးတွေအထိုင်ချထားတဲ့နေရာတွေကိုမတ်လ၄ရက်မနေ့ပိုင်းကစလို့ကာဝေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်နေပါတယ်။တိုက်ပွဲဖြစ်နေတဲ့အနီးကကျေးရွာ900လောက်ကဒေသခံတွေတိမ်းရှောင်နေရပြီးမတ်လ9ရက်နေ့ထိတိုက်ပွဲတွေရှိနေတယ်လို့ဒဇယ်ဒေသခံတူကအခုလိုပြောပါတယ်
။မနေ့မနေ့ကဝါလောက်ကတည်းက၄နာရီလောက်ကတည်းကစဖြစ်တာဒါဒီကနေ့အထိအောင်ပဲအဲဝရငယ်ရဲ့စင်ငယ်ရဲ့အင်ကုတ်ကားရဲ့ဒဇယ်မျိုးပေါ်ရဲ့ဖြစ်နေတာဝါလေးသူကပြူစခန်းနေနေအဲအဲ့မှာသူကစခန်းထိုင်နေသည်ချရတယ်အဲ့နာကဝါလောက်ခုနှစ်ရွာလောက်ကတည်းတိတ်နေရပါဆိုတော့ခုနကဝါလေးရင်နဲ့လာပြီးတော့နှလုံးချသွားပြန်ဒီကနေ့တောင်တော့အခုချိန်တောင်ကူတာပြက်တုံးခတ်တုံးမဲ့နောက်ဆိုးလိုက်ဝင်လိုက်ပြက်လိုက်ခုနလေးရလာချလိုက်နဲ့လုံတာ
တိုက်ပွဲဖြစ်ထန်နေတဲ့အတွက်နှစ်ဖက်ထိခိုက်ချဆုံးမှုမသိရသေးသလိုစစ်ကောင်စီဘက်ကရောကာဝေးတပ်ဖွဲ့တွေဘက်ကရောသတင်းထုတ်ပြန်တာမရှိသေးပါဘူးမကွေးတိုင်းရေစကြိုမြို့နယ်တဲကရေလေကျွန်းဘက်မှာလဲစစ်တပ်ရဲ့နေမြေရှင်းလင်းရေးတွင်နေအိမ်တွင်မိရှုခန်းနေရပါတယ်မတ်လ3ရက်မှာမြေစွန်းတော်ကြီးရွာကနေအိမ်တွင်မိရှုခဲ့ပြီးနောက်မတ်လ9ရက်မှာတော့ပြည်စွန်းတော်ကြီးရွာနဲ့ကက်လက်မှာရှိတဲ့ဇေယျနီကြီးရွာပဲစစ်ကြောင်းထိုးလာသလိုလေကြောင်းတိုက်ခိုက်တာတွေလုပ်နေပါတယ်။အဲဒီနောက်နေ့လယ်ပိုင်းမှာတော့တာကောင်လေးကြီးရွာကနေအိမ်တွေကိုစစ်တပ်ဘက်ကမီးရှို့ဖျက်ဆီးနေတယ်လို့ရေစကြိုပြည်သူ့ကာကွယ်တပ်ဖွဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ
်။ဒီမနေ့ကအစောပိုင်းကပေါ့နော်ဒီဇေယျနီကြီးရွာကကိုဒီဟိုအချက်ကောင်ကြီးပြတာရဲ့အပြစ်ဝင်ဝင်လာတယ်ပေါ့နော်။မနေ့အစောပိုင်းမှာအပြစ်ဝင်ဝင်လာတယ်ဝင်လာပြီးတော့အဲဒီပေါ်လာရင်လည်းဒီဒီ96တက်တဲ့နေပြီးတော့အဲပြစ်ခုပေးရပေါ့နော်ခါနောက်ပြီးတော့ဒီချက်ဖိုက်တာတစ်စီးနဲ့လည်းအဲလာပြီးတော့အဲဆိုင်လောက်တော့အတေးကြဟုတ်ဒီကလေးမေးလေလောက်မှကျတော့ဒီတာကောင်ကြီးကြေးရဘက်ကိုမီးဆက်ရှို့ရကြဟုတ်
တိုက်ပွဲပြင်းထန်နေတာကြောင့်မီးလောင်ကျွမ်းတဲ့နေရွတ်အတိအကျမသိရသေးသလိုရသားချို့လည်းတက်ဖြတ်ခံရတာရှိတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတည်ပြုချက်မရရှိသေးဘူးလို့ကာဝေးတပ်ဖွဲ့တွေဘက်ကပြောပါတယ်ဖေဗရီလနောက်ဆုံးပတ်မှာရေလေကျွမ်းဘက်စစ်ကြောင်းထိုးလာတဲ့စစ်တပ်စစ်ကြောင်းကိုကာဝေးတပ်ဖွဲ့တွေကကြားဖြတ်တိုက်ခိုက်ခဲ့ပြီးတေဆုံးဖမ်းဆီးခံရတာတွေရှိလို့စစ်တပ်ဘက်ကတကြောပြန်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာလည်းဖြစ်ပါတယ်ဗျာ
။ကိုညဉ့်ညဉ့်ကြီးပြောပြခဲ့တာပါခင်ဗျာ။အခုတကနားဆင်ရမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းပုံနှွန်းမြို့နယ်တွေကကျေးရွာတချို့နဲ့စေဘေးရှောင်ဒေသတွေမှာတောက်သုံးရီရှားပါပြန့်လန့်မှုနဲ့ကြုံနေရပါတယ်။စားနပ်ရိက္ခာစေဝါလည်းမလုံမလောက်ဖြစ်နေချိန်မှာပို့ပြီးတော့အခက်ကြုံနေရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့မတ်တင်ကြီးထိုက်ကပြောပြထားပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းပုံနှွန်းမြို့နယ်အတွင်းကကျေးရွာအတော်များများမှာပြီးခဲ့တဲ့2024ခုနှစ်ဒီဇင်ဘာလလောက်ကတည်းကတောက်သုံးရေရှားပါမှုတွေနဲ့ရင်ဆိုင်နေကြရတာပါ။အထူးသဖြင့်ဆေးဘေးဒုက္ခသည်တွေအများဆုံးနေထိုင်တဲ့ကျေးရွာတွေမှာတောက်သုံးရေရှားပါမှုတွေရှိနေတယ်လို့ရခိုင်ဒေသခံတဦးကပြောပါတယ်။
ကြီးကိုရရှိဖို့တော့ဘောနော်ခရီးဝေးတွားပြီးတော့ရေခဲရတာတွေပြီးတော့ဒီအဖွဲဆွေတွေကနေပြီးတော့ရေကိုဒီခွေပြီးတော့လှူပေးတာတွေဘောနော်အဲ့လိုမျိုးတွေထိဖြစ်နေပြီဘောနော်ရေရှာတာကဒီကံရေတွေကလည်းနောက်ကြည့်ပြီးတော့အဲ့လိုမျိုးအခြေအနေဘောနော်ကံရေတွေကလည်းတုံးမရဘူးအဲ့လိုမျိုးနေသားမှာဒီဒေသခံတွေရောစေဘေးချောက်ခံကဒီစေဘေးချောက်တွေရောအကုန်လုံးဒီတန်ကိုခံနေရတာဘောနော
်ပုံနေကျွမျိုးနဲ့ဟာနှစ်စဉ်ရေရှာပမှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒီနေ့မှာတော့ကြီးရွာတီမှာရှိနေတဲ့ရေနဲ့နေတဲ့လူဦးရေမမျှတာကြောင့်ရေရှားပမှုကိုအရင်နှစ်တွေကထက်ဆော့ပြီးတော့ရင်ဆိုင်ရတာဖြစ်တယ်လို့လည်းသူကပြောပါတယ် ဒီနေ့မှာဒီစေဘေးလျှောက်လာတဲ့ဥမာစစ်တွေတို့ကနေပြီးတော့စေဘေးလျှောက်လာတဲ့သူတွေတခြားပုံလို့ကျန်မျိုးတခြားနှိမ့်ဆက်တဲ့နေရာတွေကနေပြီးတော့ပေါ့နော်ဆေးရေကြောင့်စေဘေးလျှောက်လာတဲ့သူတွေများတဲ့ခါကျတော့ရေကိုအရင်နှစ်တွေကတည်းပို့ပြီးတော့စုပ်ကြုံပြီးတော့တုံးရတယ်ပေါ့နော်ရခိုင်ပြည်နယ်ကခြေရွာတော်များများမှာခြေရွာလိုက်တပိုင်းတိုင်းတူဖို့ထားတဲ့ရေခမ်းတွေမှာ မိုးရေကိုဆူဆောင်းပြီးဆောင်းတွင်းတဲ့နွေရာသီမှာခက်ယူသုံးဆွဲကြတာဖြစ်ပါတယ်။အခုနောက်ပိုင်းတွင်မှာတော့ရာသီဥတုဖောက်ပြန်လာကြောင်းအပူချိန်ညစ်တက်လာတာကျင်းရွာတွေမှာစစ်ပေးဆောင်ဥယေတိုးလာတာတွေကြောင့်မိုးရေတိုးလောင်ထားတဲ့ရေခမ်းတွေရေခမ်းချောက်တာတွေစောလာနေတာဖြစ်ပါတယ်။အခုလိုအခြေအနေကြောင့်လာမယ့်လတွင်မှာရခိုင်ပြည်နယ်မြို့နယ်အတော်များများမှာရေရှားပမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့လက်ရ
်ဆက်ဖြစ်လာလေဆိုတဲ့အနေအထားမျိုးကိုကျွန်တော်တို့တွေ့ရတယ်ပေါ့နော်
။ရခိုင်ပြည်နယ်မှာတကြောပြန်တိုက်ပွဲတွေဆက်တင်ခဲ့ပြီးပြီးခဲ့တဲ့2023ခုနှစ်နိုဝင်ဘာလကတည်းကပြည်ရင်းကုန်စည်စီးဆင်းမှုနဲ့ကုန်းလမ်းရေလမ်းတွေအလုံးကိုစစ်ကောင်စီကအခုအချိန်ထိဖျက်တောက်ထားတာကြောင့်ရခိုင်ပြည်နယ်တွင်းမှာဆက်နက်ရိက္ခာစေဝါနဲ့လူသုံးကုန်ပစ္စည်းအလုံးနီးပါးပြက်လန့်မှုတွေနဲ့ရင်ဆိုင်နေကြရတာဖြစ်ပါတယ်။ဒါ့အပြင်ရခိုင်တပြည်နယ်လုံးမှာငွေသားရှပမှုတွေရှိနေသလိုဖုန်းနဲ့အင်တာနက်လိုင်းတွေလည်းဖြတ်တောက်ခံထားရတာကြောင့်လူသားချင်းစာနာမှုအကူအညီပေးနေတဲ့လုပ်ငန်းတွေအလုံးနီးပါးရပ်တန့်နေတယ်လို့လည်းဒေသခံတို့ကပြောပါတယ
်။မတ်တင်ဂီတရေးပြောပြခဲ့တာပါ။အခုတော့မြန်မာငါးဖန်းဆက်လီဖန်းစည်းခံရတဲ့ကိစ္စပါထိုင်းနိုင်ငံရေနောင်းမြို့ကော့ချန်းကျွန်းနီးထိုင်းရေပိုင်တဲ့အတွင်းမှာဝင်လာတဲ့မြန်မာငါးဖန်းဆက်လီတစ်စင်းနဲ့အတူလှေပေါ်မှာပါလာသူ6ဦးကိုထိုင်းရေတပ်ကနေဖမ်းဆီးလိုက်ပါတယ်ကနဦးစစ်စစ်ချက်တွေအရလူကုန်ကူးသူတွေအဖြစ်တန်လျာရှိထားကြတာပါ VOA သတင်းတော့မအေးမကဒီကြောင်သတင်းပေးဖို့ပါတယ
်ထိုင်းနိုင်ငံရေနောင်းမြို့ကော့ချန်းကျွန်းနီးမှာဖမ်းဆီးရမိတဲ့ဆက်လီကတော့အနဝမင်း၉၃လုံးအမိရှိတဲ့လေဖြစ်ပြီးထိုင်းရေပိုင်နဲ့ထဲမှာပဲအဲ့ဒီလေနဲ့အတူမြန်မာနိုင်ငံသား၆ဦးကိုဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်သူတို့တွေကိုဖမ်းဆီးပြီးစစ်ဆေးနေတဲ့အကြောင်းထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းကအလုသမားရေးရတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်အော
်လက်ပတ်ပြီးတော့သွားနေပြီးတဲ့အခါကျတော့မှ Cyber Channel ဝင်လာတယ်အဲဝင်လာတဲ့အခါမှာလက်ပတ်သွားနေတဲ့အချိန်မှာသူတို့ကစောင့်ကြည့်နေတာပြန်ပါလို့နေရလဲပေါ့နော်ဒီလေမတင်ကဥပေါ်ပြန်ပြောရမယ်ဆိုတော့စောင့်ကြည့်နေတယ်ပြီးရခါကျတော့ဒီဘက်ကိုဝင်လာတယ်ဝင်လာတဲ့အချိန်မှာပဲအဲလိုက်စစ်ပြီးတော့ဖိုင်းတာပေါ့
6ရောက်ဟုတ်ကဲ့6ရောက
်အဲ့တော့တို့ကိုစစ်ဆေးပြီးတော့ဟိုပေါ့နော်တို့ဒီလာတဲ့ရည်ရွယ်ချက်ကပါလေအဲပြီးရခါကျတော့ဒီလေပေါ်မှာကတရားဝင်ပစ္စည်းတွေပုံမစည်းတွေပါတယ်ပါလေပေါ့နော်အဲ့ဒီပေါ်ပို့တည်ပြီးတော့ကျင်းနေတာကတော့အဲ့ဒီပိုင်းနဲ့ကြော်တဲ့မှုကတော့အဲ့ဒါကတော့ကျင်းနေတယ်
ဖန်စီရမိတဲ့ဆက်လီဟာငါးဖန်ဆက်လီဆိုပေမဲ့ငါးဖန်ရမှာအသုံးပြုတဲ့ပစ္စည်းမျိုးတွေကိုတင်ဆောင်ထားတာမျိုးမတွေ့ရဘူးလို့လဲထိုင်းအနာပိုင်းတွေကဆိုပါတယ်။သူတို့တွေကိုတော့ဥပဒေအရအရေးယူနိုင်ဖို့တက်ဆိုင်ရာအနာပိုင်းတွေကလှုပ်ဆောင်နေကြပါတယ်။ပြီးခဲ့တဲ့2024ခုနှစ်တုန်းကတော့ထိုင်းဘက်ကငါးဖန်လီတစီမြန်မာရေပိုင်နဲ့တည်းရောက်သွားခဲ့ချိန်မှာမြန်မာဘက်ကပြစ်ခတ်ဖန်စီပြီးထိုင်းလေလုတ်သား၄ဦးကိုပါဖန်စီခဲ့ပါတယ်။ထိုင်းလေလုတ်သားတွေပြန်လည်လွတ်မြောက်ရေးအတွက်ထိုင်းဝန်ကြီးချုပ်အပါအဝင်ထိုင်းဆိုရတာဝန်ရှိသူတွေကစ조사ခဲ့ကြပေမဲ့အခုထိပြန်လည်လွတ်မြောက်တာတွေတော့မရှိသေးပါဘူး။အဲ့ဒီဖြစ်ရပြီးမြန်မာငါးဖန်လီတွေကိုဖန်စီတာဟာအခုချိန်နဲ့ဆိုဒုတိယချိန်ဖြစ်ပါတယ်။အခုဆိုရင်ထိုင်းလေးယောက်ကိုတော့ကော့တောင်းထောင်မှာပဲဖမ်းဆီးထားတုံးပဲဆိုပြီးတော့ဥမင်းဦးကတော့ပြောပါတယ်
ကျွန်တော်တို့ကော့တောင်းကထောင်မှာပဲဟိုဥစားအဲ့ဒီထိုင်းလေးယောက်အဲ့ဒါကဖမ်းထားတုံးပ
ါထိုင်းသတင်းတွေမှာဖော်ပြနေတာကတော့မြန်မာဘက်ကဆက်လီဟာလူကုန်ကူးသူတွေကအသုံးပြုနေတဲ့ဆက်လီလို့ယူဆရကြောင်းဒီဆက်လီနဲ့မြန်မာနိုင်ငံသားတွေကိုထိုင်းဘက်ကိုပို့ဆောင်ပေးနေတဲ့ဆက်လီဖြစ်တယ်လို့လည်းထိုင်းရေတပ်သတင်းရက်ွက်ကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြခဲ့ကြပါတယ်ရှင်
။ VOA မနက်ခင်းစီစဉ်တွေကိုနားဆင်နေရတာပါ။တိတ်မကြခင်မှာတော့ Editor နဲ့ဆွေးနွေးကန်ဂျန်စီတပတ်တွင်းအားကစားအပတ်စဉ်ခဏတွေတင်ဆက်သွားဖို့ရှိပါတယ်။ VOA ကိုနားဆင်နေတဲ့ကျေးဇူးပါခင်ဗျာ။
ဖြူရီအမေရိကန်တန်ရဲ့ရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုနေ့စဉ်အမေရိကန်ပြည်အစုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဖြူရီမနက်ခင်းမနက်6:00ကနေ6:00ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40ဖြူရီညချင်းည9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့30ပထမပိုင်းနိုင်ဝဲနဲ့စနေတနင်္ဂနွေတွေမှာ ထပ်တော့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမင်းရွှေရုပ်သံလိုင်း၊ဗီအိုအမြန်မာပိုင်းဝက်ဘ်စာမျက်နှာနဲ့ဖေ့စ်ဘွတ်နဲ့ယူတျူဘ်လူမှုကွန်ရက်စာမျက်နှာတွေမှာနားဆင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကိုဗီအိုအေကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာ မနက်ခင်း ဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့ မြန်မာပြည်ကြာသပတေးနေ့ မနက်ခင်း အစီအစဉ် တွေကို မနက် 9:00 အထိ VOA ရဲ့ website Facebook YouTube တို့ကပါ ဆက်ပြီးတော့ ဓာတ်ရိုက် ထုတ်လွှင့်ပေးနေတာပါ အခုဒုတိယပိုင်း နိုင်ရွယ် အတွင်းမှာ editor နဲ့ ဆွေးနွေးကန် ဂျန်စီ အာကစား စတဲ့ အပတ်စဉ်ကဏ္ဍတွေ ထုတ်လွှင့်မှုရှိတဲ့ အထက်က အရင်ဦးဆုံးတော့ Ukraine ညံ့ညံ့ရေး အလားအလာ အကြောင်းကို ဆွေးနွေးကြမှာ ဖြစ်ပါတယ် အင်ဘီရိုမှာ Donald Trump နဲ့ Zelensky တို့တွေ့ဆုံမှု ကြောက်ကြစဖြစ်သွားခဲ့တဲ့ကိစ္စဟာ Ukraine စစ်ပြေငြိမ်းရေး အလားအလာကို ဘယ်လောက်ထိ ထိခိုက်နိုင်မှာပါလဲ ဗြိတိန်ဝန်ကြီးချုပ် Keir Starmer နဲ့ ဥရောပခေါင်းဆောင်တွေရဲ့ ကြိုးပမ်းအားထုတ်မှုကရ ဘယ်လောက်ထိ အလားအလာရှိနေပါသလဲ နိုင်ငံတကာဝိုင်းရင်သုံးသက်သူတွေရဲ့ ပြောဆိုရေးသားချက်တွေကို အခြေခံပြီးတော့မှ ဒီတစ်ပတ် Editor နဲ့ ဆွေးနွေးကမ်းမှာ ဦးကျော်စံသာနဲ့ မမများသစင်အောင်တို့ ဆွေးနွေးစားကြပါတယ်ခင်ဗျာ
မင်းမင်းသွားစီတယ်ဆိုတော့အထီးကတော့နည်းနည်းကောင်းရိုက်တယ်ပြောကြတာများပါတယ်ဒါပေမဲ့ညဉ့်ရေးအလားအလာလမ်းမိန်သွားစီတယ်ဆိုပြီးတော့တချို့ကပြောကြပါတယ်အဒီပေါ်မှာဘယ်လိုတွေများသုံးသပ်ကြပါလဲမင်းမင်းသွားစီတယ်ဆိုတော့အထီးကတော့နည်းနည်းကောင်းရိုက်တယ်ပြောကြတာများပါတယ်ဒါပေမဲ့ညဉ့်ရေးအလားအလာလမ်းကြောင်းလုံးဝပိတ်သွားပြီဆိုဘယ်သူမှမပြောကြပါဘူးဒါတကယ်တမ်းလည်းပဲသုံးသပ်ချက်ငှက်တာလို့
ဒီလိုမျိုးတိုင်ပြီးတော့ဆုံးပြတ်တတ်နေလို့ဆိုတာဒီမှာဆိုရင်ရှာပုံပြီးတော့ဒီဆိုတော့အဓိကကတော့ဒီမှာမဖြစ်တဲ့ဆိုတာပေးယူဘယ်လိုလုပ်မလဲဆိုတဲ့အပေါ်မှာသာစီသဘောထားကိုယ်လည်းမှုတွေရှိရဲဆိုတာတွေ့ရပါတယ်။ငင်းငယ်အလားလားကတော့လုံးဝပြက်ပြက်သွားပြီလို့ဘယ်သူမှမပြောကြပါဘူး။အဲ့ဒါတော့ကောင်းတဲ့သဘောပါပဲ။
ဒီဆွေးနွေးပွဲပြတ်သွားတဲ့အပေါ်မှာလည်းအများကြီးပြောကြတာရေးကြတယ်တွေ့ပါတယ်။ဟုတ်ပါတယ်ဆွေးနွေးပွဲပြတ်သွားတာကတော့တကယ်တော့တချို့သိပ်ဝိုင်းအတွေ့အကြုံများတဲ့နိုင်ငံတကာသုံးသပ်တဲ့အဒီတကြီးတယောက်ရေးထားတော့ကျွန်တော်တွေ့ပါတယ်။သူတို့နှစ်ယောက်အကြဆက်ဆံရေးဟာဒီဆွေးနွေးပွဲမတိုင်ခင်ကတည်းကအတော့ကိုဆွေးနွေးဘက်တနာဖ်တော်လေးတော်တော်ကိုဆွေးနွေးပြီဖြစ်တယ်။သူကထောက်ပြတာကသူ
ဒီကောက်ပဲကိုလုတ်ခဲ့ပဲကြော်တက်လာတော့အဲ့ဒီသဘောမျိုးပြောတယ်ဇယ်လန်စကီကလည်းခံပြင်းနေတယ်အဲ့ဒါဖြင့်ဇယ်လန်စကီကလည်းသမ္မတထမသူ့တစ်ဖက်သားအလျှော့ပေးဖို့အတင်းဖိအားပေးနေရဲဆိုတဲ့အမြင်ရှိတယ်အဲ့ဒါဆိုလို့နေအောင်ဆန်ရအစရတာဒါမပြေမလဲဖြစ်နေပြီလို့ပြောပါတယ်ဆိုတော့ဒီညဉ့်ညံရေးမှာအဓိကတက်သွားတာကလည်းဘယ်လိုပါလဲစကားကရကုစားဖြစ်တာဆိုတာတော့ရှိပါတယ်ဒီဟာကိ
American people in American what is it? So we just got hard level pure hard two hours. So when I come, I can look at the scene where Malay era who pure hours. Now that you are the guy, baby, so this scene where look at Haga, the sea boy is what in Japan. Ukraine, she got the answer that American. You must recognize that. Because I will ever see that Nina Pilu, a Pianani, Lizima, the National Pure, and I will let the vote to our ass with a pure water. So, some dad don't let Trumgale, Nina, you to help Lujim, Piana, Pian Timers with your pure, Marco Ruby, you will ever, Ekiza, Pian, be your swinny, a significant through cinemas with what pure is. Dollars in my road, they are in a doubtful government, they be your lalaha.
ပြန်မသွားဘူးလို့ပဲပြောကြတာတွေ့ရပါတယ်သုံးသက်ချက်တွေကအဲ့ဒီတပ္ပရာဇလန်စကီကဒီအမေရိကမှာတပ္ပရာဒေါ်နယ်ထရမ့်တို့နဲ့ဒီလိုမျိုးဟိုဆွေးနွေးပွဲအဆင်မပြေဖြစ်သွားခဲ့ပြီးတော့နောက်ဟိုလန်ဒန်ကိုသွားပါတယ်အဲ့ဒီဘက်မှာကြတော့ဒီ UK ပါဝင်ပေါ့ဥရောပကြတော့သူ့ပေါ်မှာထောက်ခံတာသူ့ပေါ်မှာရက်တီတာကိုတွေ့ရပါတယ်ဟုတ်ပါတယ်အဲ့ဒီရောက်သွားပြီးတော့သူကကျဲဆွဲမှာ
Tahu juga bahawa orang ni pergi dia, ayam itu suami beliau pergi dia, ayam pindah zaman di Macron lepas itu orang hotel dia jual tu kalau suami nanti dia beri, bayang lagi tu, tu dia ni nak cakap apa beri, Ukraine ini ha, juga bahawa pergi dia hiji beri, Ukraine ni lonjong ini coba ni, juga bahawa suruh lonjong ini hotel ni lama esok, adik aku yang suruh suami beri, so Zelensky ni lepas jual mula sahaja. Kemarau ujian nengah ni, kebab nengah ni tu harus jual boleh. Jika ujian nengah ni, cutu nengah kunipiara, asyudana pun ni lalu macam ni, it's not charity. Kemarau ni lomjong ni, cutu sedangkan ni video kaku ni apa sih dah sudah utriya wasi pior. Alat kerap membar eh, so Ukraine ha, jika apa sih sedangkan kaku ni ada dua pihak so ujian ha, bahaya sih Ukraine tu selek kaku ni yang boleh, Ukraine ha selek video. Kau apa ni yang tuah kagwebu sura, dikap cepat itu tuah, ada yang tuah cepat ni rawa.
Nau di perdebatan jisu kia sama tuah, cawan sejak polong ni lalu le tiya bale, tu ye season yang bari bale.
Misal kia sama di cawan sejak polong dah dikap cepat itu tuah, di buat hati ye jie tuah semaiya dah crossroad of the history matu yau nabi, so di tu yang aru dikap lu am eh. Maru hati ujub ani nih, pinjam cupanya me. Amerika ni kunjungi luar surat juga jawab. Ane tu hari mal London mal, lagi sahaus mal, sini well luka. Tu hari mal challenge four steps surat the bottom new year surat juga jawab. Ahi challenge mal bari balas. U selebihnya si pinjam me, type web pinjam me sini lah si apa yang saya kunjungi me Ukraine tu. Sehingga mahu rasa u si boleh apa pun, PAB dan kap itu belum ni amat sudah pelbagai nombor tiga. Tahun nombor ni kalau Ukraine cuaca anak timnya itu amak hanya me, ni yang sini waktu waktu ni mulut ni amat Ukraine payah me sudah pelbagai. Tahun nombor tu ni nasi pelbagai kalau, tahun naga mah Ukraine cuaca macam ni aw. Dah ujub aga dah, amak hanya PM dah, dikajar oleh juga pelbagai. Nampak juga lor, coalition of the willing, sesiapa tu boleh jadi tuan dengan dia. Dah si, faham tu PM, faham juga lah Ukraine ni negara tu, amak hanya pihut tu dulu lah. Lalu ni amak hanya pihut juga melu pelbagai, dah tu boleh juga melu pelbagai. Tapi sesiapa lor dia boleh juga dah ubah kau ni form eh coalition of the willing so berdua pare soalnya lor sesiapa potong melati bahu. Tapi dia tu boleh juga soalnya terus. Kami ni seno pion mawa tu, dalam dihari county pawa kekeru mian itu ya mawa. Aku pindah sembara makong alam. Di jauh tak kau mune hi tak kau dihari gua tu terlalu ya sains jine. Atas itu dia apa yang ceasefire atas itu main boleh. Aku look dek cengah ni biar tu biar ni time ni biar set dua mesu biar tuah aku cantur the ball tu ni aku pion wahai. Dah mera aku team pion ada banyak suap pion wahai. So, pula orang sebiji, pemikiran ni yang mahu lalu guna pelama sebab tu ni mula orang mempunyai bahu.
Di sini mahu guna pelari season ni, boh, mahu mungkin yang sebaliknya terbiar senarai macam tu kudu rotai mai, no?
Senarai apa le? Saya ni mahu kekem, terlalu mahu mungkin yang no, cuci jarak ada. Ujau bahar dah jangan serupin senarai, ujau bahar setai me, mahu mungkin serupa. Dia Ukraine itu rupam popi biar itu selai biar tak boso, dah sozong ah sozong pelahin boleh tu sama tawa. Ugu lolo zepaku Britainga belau le American dollar ni so 2 billion jojo sih le, dah lene dulu misalnya sih u, yang meh sujud tu ah pihara tuya wale sura. Ailo tekan dengan lewa lalu kunjia meh sujud tu pihaja wale. Dah yang sini wae u pihang sura lupa popi biar uzabi mah pihar wale. Ailo mau mungkin aku suhin. Di sebuah di Rusia ni, ujapan yang jamah taya pihda sebuah pihdom eh. So Amerika ujapan sesanya lewe. Toro usah ninga pihdom eh. Amerika mempalu sebuah mau mungkin ujapan setaya meh. So Amerika ha tangguh alisai segera dah hari Truman letem ha netu fuh biro dah tenangkan u tujuai. Nah, waktu jual itu baru habis time mesra hamil. Amerika di sebelah om beli jenah bus sweat bom itu. Ujapa kenyal utam kenyal selu sweat bom itu. Kalau base itu pihdom eh, sahaja Donald Trump agak jauh kare. Di ni tu faham ni ha. Ujapa lunjung ni tu, dikata musiel tu. Ayok kenyal apa sampu teja suvio. တို့နိုင်ငံရဲ့ဝန်ကြီးမှာ percentage ရခိုင်လုံးပူပြီးထည့်ပေးဖို့ဒီ NATO ရဲ့ရမငွေအဖွဲ့ထဲမှာထည့်ပေးဖို့သူကပြောထားတာဖြစ်ပါတယ်ဆိုတော့အဲ့ဒီသဘောကပူပြီးပေါ်လွင်လာတာပေါ့လေဆိုတော့ဥရောပရဲ့လုံခြုံရေးကိုအမေရိကန်စိတ်ပြီးတော့တာဝန်ယူပါအောင်လားဆိုတာကတော့ပြောစရာဖြစ်လာတယ်အဲ့ဒါကြောင့်ဥရောပနဲ့အမေရိကန်ရဲ့ဆက်ဆံရေးဟာလည်းစိန်ကားသွားပြီးတော့ပေါ့လေဒီဥရောပရဲ့လုံခြုံရေးအတွက်ရုရှားနဲ့ကျန်တဲ့နောက်ဥရောပနဲ့ထိတိုက်တွင်းမဲ့သဘောလို့ဥသာကြတယ်ပေါ့လေလူတွေက
အဲ့တော့ရုရှားဒီစစ်ပွဲမှာဘာလို့ကျင်တာပါလဲ
အာရုရှားဒီစစ်ပွဲစတိုက်တုန်းကတော့ဒီသူတို့ရဲ့နေဆက်မှာရုရှားအနွယ်ဝင်တွေနေတဲ့ဒေသပေါ့လေအဲ့ဒီဒေသမှာရှိတဲ့လူတွေကကိုယ်ပိုင်အုပ်ချုပ်ရေးအတွက်တိုက်ပွဲဝင်တယ်လူတွေနေရာမှာသူတို့ကိုယူကရိန်းကလူမျိုးတုံးသတ်ဖြတ်နေတယ်ပေါ့လေနေဆက်ညှဉ်းပန်းနေပါညာဆိုပြီးတော့အတိခအကြောင်းပြပြီးတော့သူတို့ကကွယ်ရမယ်ဒီဒေသတွေကိုလူမျိုးအောင်လုံးရမယ်ဆိုတဲ့သဘောနဲ့သူကလုခဲ့ပါတယ်နောက်ပြီးတော့သူလိုချင်ခဲ့တာတစ်ခုကတော့ခိုင်းမီယာကိုကျွန်းစေကိုသူကစိန်ထားတာဖြစ်တယ်အဲဒီစိန်ထားတာကိုအဲ့ဒါကိုအတိပြုစေခြင်းနဲ့နိုင်ငံကအဓိကအရေးကြီးတာကတော့ယူကရိန်းဟာ NATO ဖွဲ့ဝင်ဖြစ်မသောဟို NATO ဘက်ကိုပါမသောဘူးသူကအဓိကလိုချင်တယ်နောက်ဆုံးစိတ်နီးကပ်သွားပြီဟိုလုံးကဆိုဗီယက်ပြည်ထောင်စုရဲ့ဖွဲ့ဝင်ဟောင်းတွေဖြစ်တဲ့ယူကရိန်းကိုနေဆက်ဒေသနေဆက်ချက်ကဆိုဗီယက်သမ္မတနိုင်ငံတွေဟာတချို့နိုင်ငံတွေကဆိုဗီယက်ပြည်ထောင်စုပြိုကွဲသွားပြီးတော့ရုရှားနဲ့ဆက်သွယ်မပြတ်ပေါ်လေဆက်လက်ပြီးတော့ဆက်ဆံနေကြတယ်ကောင်းအောင်ယူကရိန်းကတော့နိုင်ငံအကြီးဆုံးလည်းဖြစ်တယ်သိလေအချက်ချာကြတယ်အဲဒီတော့ယူကရိန်းကဒီဘက်ပါသွားမှာကိုအဲရုရှားကပူတင်ကစိတ်ဆွေးပါတယ်နောက်ပြီးတော့သူတို့ကစီအေပီလို့ဒီဆိုဗီယက်ပြည်ထောင်စုကိုဖျက်သိမ်းလိုက်ရတယ်ဆိုဗီယက်မှာပါဝင်ခဲ့တဲ့အဖွဲ့ဝင်သမ္မတနိုင်ငံတွေကိုဆွန့်လွှတ်လိုက်ရတဲ့ဆိုကြတဲ့ကသူတို့ကမကျေနပ်ဘူးအော်ငါတရှင်တို့ကငါတို့ရုရှားနိုင်ငံဘယ်လောက်တည်ကြခဲ့တယ်လို့အမျိုးသားရေးစိတ်ဓာတ်သမိုင်းကြောင်းလှမ်းပြီးတော့ဒီရီကိုပြန်ပြီးတော့ကြီးစုခြင်းနဲ့ဆန္ဒလည်းပဲသူ့မှာရှိတယ်လို့သုံးသပ်သူများဆိုကြပါတယ်အဲဒါကြောင့်ဒီယူကရိန်းကိုသူကအဓိကထားပြီးတော့လုတ်တယ်လို့သူကရည်ရွယ်ပါတယ်ဆိုတော့အခုဆွေးနွေးပွဲလုပ်လာတဲ့အခါမှာလည်းပဲသူကဘယ်အတိုင်းအတာထိနေမျိုးကိုတောင်းလဲအဲဒါကိုဒီလန်နန်ကမထွက်ခွာခင်မှာသမ္မတဇယ်လင်စကီကိုသတင်းထောက်တွေမေးတော့အဲ့ဒီကိစ္စကိုသူမပြောခဲ့ပါဘူးဆောင်လွှဲပြီးအဲ့ဒီကိစ္စကိုတော့သူဘာမှပြောစရာမရှိသေးဘူးလို့ပြောပါတယ်ဆိုတော့ဒီနေမီပိုင်းခြားသတ်မှတ်တဲ့ကိစ္စဟာလည်းသိအရေးကြီးတဲ့ကိစ္စတစ်ခုဖြစ်လာမယ်လို့ပြောကြပါတယ်ယူကရိန်းရဲ့အနာဂတ်လူမျိုးရေးအပြင်အရှာကဒီဟာကိုမတင်နိုင်ရင်ဆက်ပြီးတော့များတချိန်မှာအကြောင်းဆက်လာမလားဆိုတော့လည်းပဲဒီဥရောပနိုင်ငံတွေကအထူးစိုးရိမ်နေကြတယ်ဆိုတာတွေ့ရပါတယ်
ဟုတ်ကဲ့ပါဦးကျော်ဆန်းသာရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဆွေးနွေးတာတင်းလာနေဖြစ်တယ်အခုဟာတကယ်အပြောင်းလဲဖြစ်နေတဲ့အချိန်မှာပါသိ fluid ဖြစ်နေရဆိုတော့ဒီရပိုင်းအတွင်းမှာကျွန်တော်ဆွေးမဲ့ဗိုလ်ထုနေငါကြရင်ဘယ်လိုပြောင်းလာမလဲဘယ်လိုအပြောင်းလဲဖြစ်မလဲဆိုတော့
စောင့်ကြည့်
ရဒီလိုဟုတ်ကဲ့စောင့်ကြည့်အောင်ပါဖြစ်ပါတယ်မကြီ
းကျေးဇူးတင်ပါတယ်ဦးကျော်ဆန်းသာရှင
်အေဒီရာနဲ့ဆွေးနွေးကန်အစီအစဉ်ကိုနားဆင်ကြရတာပါအခုတော့ဂျန်စီကန္နအလှည့်ရောက်လာပါပြီနိုင်ငံတကာကပေးတဲ့ပညာတော်သင်စုကိုရှောက်ရမှာအချိန်ယူပြီးတော့ပြင်ဆင်ဖို့လိုသလိုလုပ်ငန်းအတွေ့အကြုံတွေကလည်းအရေးကြီးတယ်လို့ Fulbright ပညာတော်သင်စုရှင်မနန်းဣဖြူကပြောပါတယ်အမေရိကန်အစိုးရရဲ့ထိပ်တန်းပညာတော်သင်စုတစ်ခုဖြစ်တဲ့ Fulbright ပညာတော်သင်စုရှောက်ထားပုံကိုကြောင်းတက်နေတဲ့မနန်းဣဖြူကရှင်းပြထားပါတယ်မက်ခင်လေးဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
hello ဂျန်စီတို့တက်ချင်အောင်ပြင်ပြီနော်ဂျန်စီတို့ရေအရင်တစ်ပတ်ကတော့ Fulbright ပညာတော်သင်စုရှင်အကြောင်းကိုကြားခဲ့ကြပြီးတော့ဒီတစ်ပတ်မှာတော့ American အစိုးရကပေးတဲ့ဒီ Fulbright ပညာတော်သင်စုကိုဘယ်လိုတွေရှောက်ကြမလဲဘယ်လိုတွေပြင်ဆင်ရမလဲဆိုတဲ့အကြောင်းကိုနားထောင်ကြအောင်နော
်မင်္ဂလာပါအကျွန်မနာမည်နိုင်ဖြူပါကျွန်မကတော့ဒီ Syracuse University မှာပေါ့နော် Executive Master in Public Administration တက်နေပါရှင့
်အရင်ဆုံးတော့ပညာတော်သင်စုတွေမလျှောက်ခင်မှာဘယ်လိုတွေပြင်ဆင်ထားသင့်လဲဆိုတာကိုဒီညီမငယ်လေးပြောပြတာအောင်နားထောင်ကြည့်ပါဦး
ဆက်ဆံခြင်းကဘာလဲဆိုတော့ဒီသူရဲ့ဟိုလိုအပ်ချက်ပေါ့နော် requirements တွေပြီးတော့ကိုက eligible ဖြစ်လားမဖြစ်ဘူးလားဆိုတဲ့ဟာကိုအရင်ဆုံးသိချလေ့လာရပေါ့နော်အာအဲ့မှာကြာလို့ရှိရင်အလုပ်အတွက်ကြောင့်ဘယ်နှစ်နှစ်ရှိရမလဲတို့အာပညာရေးချင်းကဘယ်လောက်ရှိရမလဲဆိုပြီးတော့မှသိချပြောထားပါတယ်ပြောထားရခါကျတော့ညီမကတော့အလုပ်အတွက်ကြောင့်လည်းယူရဲပေါ့နော်အာအလုပ်အတွက်ကြောင့်လည်းယူရဲအပြင်ကိုအင်္ဂလိပ်စာကိုလည်းချွတ်တယ်မြောက်မှပြင်ဆင်နေပေါ့နော်အာဥမာဒီ English test အနေနဲ့ဆိုလို့ရှိရင် TOEFL နဲ့GRE ပေါ့နော်အဓိက TOEFL နဲ့ GRE ကိုတစ်နှစ်လောက်ကြိုပြီးတော့မှ Fulbright မရှောက်ခင်ကြိုပြီးတော့မှဖြည့်ထားရပေါ့နော
်ပညာတော်သင်စုတွေရှောက်တဲ့နေရာမှာလုပ်ငန်းအတွေ့အကြုံတွေရောဘယ်လောက်ထိအရေးကြီးနေလဲ
အရေးပါတယ်လို့ယူဆရတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဒီလုပ်ငန်းအတွေ့အကြုံတွေကဟိုပေါ့ဒီ ကိုကတောင်းတက်ဖို့ ready ဖြစ်ပါတယ် qualify ဖြစ်တယ်ဆိုတာတခုလည်းမဟုတ်ပဲနဲ့ပေါ့နော်ဒီကျမတို့ဒီညီမတို့ဆိုလို့ရှိရင်အတန်းတက်တဲ့အခါမှာအတန်းနေစတင်တဲ့အခါမှာပေါ့နော်ဒီစတင်ခန်းထဲမှာကိုယ့်ရဲ့လုပ်ငန်းအတွေ့အကြုံနဲ့ဆက်ဆက်ပြီးတော့မှဆွေးနွေးရတဲ့အပိုင်းတွေအများကြီးပါပါတယ်ပေါ့နော်အဲ့ဒီအတွက်ကြောင့်မို့ပြီးတော့ဘယ်လိုပြောရမလဲကိုယ့်ရဲ့ future plan ကဘာလဲဆိုတာလည်းအရေးကြီးရယ်ပေါ့နော်အဲ့ဒါတွေကြောင့်မို့လို့ဒီလုပ်ငန်းအတွေ့အကြုံကလည်းအရင်အရေးပါတယ်ပေါ့နော်ဟုတ်ကဲ့
ပညာတော်သင်စုကိုပြည့်ပြည့်စုံစုံနဲ့ရှောက်နိုင်မှုအတွက်ဘယ်လောက်ထိအချိန်ယူပြီးတော့ပြင်ဆင်သင့်လဲ
scholarship ဒီ application နေစပြီးတော့ဖွင့်ပြီးခေါ်ပြီးဆိုတာ ਨੇ ပေါ့เนาะဆက်ဆက်ချင်းအရေးကြီးရပါလဲဆို recommendation letter တောင်းရမှာပေါ့เนาะညီမဆိုလို့ရှိရင် recommendation letter ကိုကိုယ့်ရဲ့ဆရာသမားတွေပေါ့เนาะကိုယ့်ရဲ့ဒီအလုပ်ကနေပြီးတော့ supervisor တွေကိုလှမ်းပြီးတော့တောင်းနေပြီးတော့ဒီအရင်ကြောင်းတက်ခဲ့ဆရာဆရာမတွေစီမှာလှမ်းပြီးတော့မှကြိုပြီးတော့မှတောင်းနေပေါ့เนาะတခြားလိုအပ်တဲ့ documents တွေကိုလည်းကြိုပြီးတော့မှလှမ်းတောင်းနေပြီးလို့ရှိရင်အဲ့ကြားထဲမှာညီမအနေနဲ့ဆိုလို့ရှိရင် application ကိုတေချာဖြည့်ရပေါ့เนาะ application မှာဖြည့်ရမယ့် information တွေကိုအကုန်ဖြည့်တယ်ပြီးတော့ essay တွေစရေးတယ် personal statement တွေကိုတေချာရေးတယ်ရေးပြီးတော့ဒီဟိုပါ recommendation letter ကကြတော့ MCU တိုင်းရဲ့ပို့ရတာပေါ့နော် recommender ကနေပြီးတော့မှအဲ့လိုမျိုးပို့ရတာဖြစ်တဲ့အတွက်တော့အဲ့ဟာအဲ့ recommendation 3ဆောင်လုံးက3ခုလုံးက MCU ရောက်သွားပြီးပြီးဆိုတာနဲ့ညီမကဟို application finalize လုပ်တဲ့တေချာပြန်စစ်တယ်ပေါ့နော်စစ်ပြီးမှ deadline မတိုင်ခင်တင်ပေးလိုက်တယ်ပေါ့ဟုတ်ကဲ့ပြီးတော့ခေါ်တဲ့အချိန်ကနေပြီးတော့မှ deadline တိကိုတစ်လလောက်ချိန်ပေးပါတယ်မှာတလားလောက်အချိန်ပြည့်ဆိုအဲ့ဒီတဲမှာမှညီမဆိုလို့ရှိရင်မလျှောက်ခင်ကလေးက application စပြီးတော့မဖွင့်ခင်နေရပါတော့ application နဲ့ family ကဖြစ်အောင်လေဟိုအရင်နှစ်ကတင်ထားတဲ့ application form လေးတွေကိုသွားပြီးတော့မှပြန်ကြည့်တယ်ဘယ်လို information တွေဖြည့်ရလဲဟိုသူရဲ့ instruction တွေကဘာပေးထားရလဲပေါ့နော်ဘယ်ဟာတွေကိုဖြည့်ရမယ်ဘယ် information တွေကိုကတော့တေချာဖြည့်ရမယ်ပေါ့နော် essay ကတော့ဘယ်လိုရေးရမယ်ဆိုရက်အဲ့လိုမျိုး instruction တွေကိုတေချာဖတ်ပြီးတော့မှကိုယ့်ဘက်ကနေပြီးတော့မှပြင်ဆင်နေပေါ့နော်အစီရတဲ့အခါမှာကျရင်ဒီလိုမျိုးချက်လက်တွေထည့်တင်နေဆိုတဲ့ဟာမျိုးလေးပေါ့နော်အဲ့လိုမျိုးလေးတေချာလုပ်တယ်ပြီးတော့အရေးကြီးဆုံးကကြတော့ဗာလဲဆိုတော့ကိုကဘာတက်ချင်တာလဲဘယ်ဘာသာရက်ကိုတက်ချင်တာလဲဆိုတဲ့ဟာတေချာသိဖို့လိုတယ်ပြီးတော့ကိုရဲ့ future plan ကလည်းဘာလုပ်ချင်တာလဲဆိုတာလည်းတေချာစဉ်းစားထားဖို့လိုတယ်ပေါ့နော်ညီမဆိုလို့ရှိရင်အဲ့ဒါတွေကိုအကောင်လုံးကြိုပြီးတော့မှပြင်ဆင်နေပေါ့နော်ပြင်ဆင်ပြီးတော့မှဟို application ဖွင့်ပြီးဆိုတာနဲ့application ဒီ recommendation တောင်းတဲ့ဟာနေပြီစာပြီးတော့မှစာလုပ်တယ်ပေါ့နော်ဟုတ်ကဲ့ပြီးရထီပေါ့ဟုတ်ကဲ့
အင်တာဗျူးအဆင့်ကိုရောက်သွားပြီဆိုရင်ရောဘာတွေကိုသိထားပြီးတော့ပြင်ဆင်ထားဖို့လိုလဲ
အင်တာဗျူးပါလာပြီလို့သိရတယ်ကိုကအင်တာဗျူးအတွက်ပြင်ဆင်ပြီပေါ့နော်ကိုမေးနိုင်တဲ့မေးခွန်းလေးကိုစဉ်းစားပြီးတော့မှပြင်ဆင်နေပေါ့နော်ကိုဘယ်လိုဖြေမလဲပေါ့ဒီလိုမေးခွန်းမေးလာလို့ရှင်ဘယ်လိုဖြေမလဲပေါ့ဥပမာဆိုလို့ရှင်မေးတတ်တဲ့မေးခွန်းလေးရေဆိုလို့ရှင်ကိုရဲ့ future plan နဲ့ပတ်သက်တဲ့မေးခွန်းတွေဖြစ်နိုင်တယ်ပြီးတော့ဒီကိုရဲ့လုပ်ငန်းအတွက်ကြောင့်ပေါ့နော်ကိုကပါကိုကကိုတက်ချင်တဲ့ဘာသာရေးနဲ့ပတ်သက်ပြီးတော့မှမေးတဲ့မေးခွန်းတွေလည်းဖြစ်နိုင်တယ်ပေါ့နော်အဲ့ဒါတွေအတွက်ဟိုကြိုတင်ပြီးတော့မှမေးလာနိုင်တဲ့မေးခွန်းလေးတွေကိုကိုကရေးချပြီးတော့မှကြိုတင်ပြင်ဆင်ထားရပေါ့နော်ဒီလိုဒီမေးခွန်းလေးမေးလာရင်တော့ဒီလိုမျိုးပြန်ဖြေမယ်ဆိုတဲ့ဟာမျိုးပေါ့နော်ပြီးတော့နောက်တစ်ခါကျတော့ဒီကိုရေးလိုက်တဲ့ essay နဲ့လည်းဆက်ဆက်ပြီးတော့မှပြင်ဆင်တဲ့နယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုရေးလိုက်တဲ့ essay ပေါ်မှာရယ်ပြီးတော့ကို application မှာဖြည့်ထားတဲ့အချက်လက်တွေပေါ်မှာမူတည်ပြီးတော့ interview မေးခွန်းတွေကမေးလာတာများတယ်ပေါ့နော်။ဟို interview တစ်ခုနဲ့တစ်ခုကတော့တူချင်မတူမဲ့ဒါမဲ့မေးခွန်းတွေကတော့ဟိုမေးတတ်တဲ့မေးခွန်းလေးတွေကတော့အဲ့ကိုရေးလိုက်တဲ့ပေါ်မှာမူတည်ပြီးတော့ပုံများပါတယ်မှာဟုတ်ကဲ့
။ကဲဂျန်စီတို့ရေအမေရိကန်အစိုးရကပေးတဲ့ Fulbright ပညာတော်သင်စုကိုဘယ်လိုတွေရှောက်ကြမလဲဘယ်လိုတွေပြင်ဆင်ကြမလဲဆိုတဲ့အကြောင်းကိုကြားခဲ့ကြရတာပါ။ဂျန်စီတို့တွေလည်းကိုလိုချင်တဲ့ပညာတော်သင်စုတွေကိုအလွယ်တကူနဲ့ရအောင်ယူနိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။နောက်တစ်ပတ်မှာပြန်ဆောင်ကြမယ်နော်။တတ။
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
ဒီရွေးမနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့တပတ်အတွင်းအားကစားသတင်းတွေကိုပြောပြချင်ပါတယ်။ကဘာကျော်ဘောလုံးသမားမက်ဆီကသူ့ရဲ့အားကစားသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးခဲ့ဘူးလို့ပြောပါတယ်။ဒီဘောနိုင်ငံမှာကျင်းပနေတဲ့၄နိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာတော့မြန်မာအမျိုးသမီးအသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဆွီဒင်နိုင်ငံကအိုလံပစ်ကမ္ဘာဒုထောက်ခုံချန်ပီယံအာမန်နောက်ထပ်ကမ္ဘာစံချိန်အသစ်ကိုတင်လိုက်ပါတယ်။ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကပြောပြထားပါတယ်ဗျာ
အာဂျင်တီးနားနိုင်ငံကကမ္ဘာကျော်ဘောလုံးသမားလီယိုနယ်မက်ဆီကတော့သူ့ရဲ့ဘောလုံးသမားဘဝမှာအခုလိုအောင်မြင်မှုတွေရလာလိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ဘူးလို့ပြောလိုက်ပါတယ် မကြသေးခင်က Apple Music က New Zealand DJ Zane Lowe နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်း Messi ကအဲ့လိုပြောလိုက်တာပ
ါ Que nunca imaginé que iba a vivir todo lo que viví que iba a tener la carrera que tuve nunca lo pensé ni lo imaginé siempre
ကျွန်တော်ကစားသမားဘဝမှာအခုရရှိတဲ့အောင်မြင်မှုတွေရဖို့ဘယ်တော့မှမတွေးမိခဲ့ပါဘူးတကယ်ကိုဘယ်တော့မှမတွေးခဲ့တာပါကျွန်တော်ရဲ့အဓိကရည်မှန်းချက်ကျွန်တော်ရဲ့အိမ်မက professional ကစားသမားဖြစ်လာပြီးဘောလုံးကစားနေဖို့ကျွန်တော်ငယ်ငယ်ကတည်းကဘောလုံးကစားရတာကိုကြိုက်ပါတယ်ဘောလုံးပွဲတွေကိုကြိုက်ပါတယ်ပြန်ရတာအနိုင်ရတာတွေကိုကြိုက်ပါတယ်ကျွန်တော်ရခဲ့တဲ့အောင်မြင်မှုတွေအတွက်ဖျားသခင်ကိုလည်းအရှမ်းကျေးဇူးတင်ပါတယ်နိုင်ငံလက်ရွေးစင်အသင်းအပါဝင်အသင်းလိုက်ရောတူကြီးအနေနဲ့ပါအောင်မြင်မှုတွေအားလုံးရခဲ့တာကလည်းကျွန်တော်ကံကောင်းပါတယ်ကျွန်တော်အနေနဲ့လည်းဒီတက်ပို့ပြီးတော့လည်းရစရာမရှိတော့ပါဘူးကျွန်တော်ကစားသမားဘဝမှာရောဘဝမှာပါရခဲ့တဲ့အရာတွေအတွက်တကယ်ကိုကျေးဇူးတင်ပါတယ
်မက်ဆီအခုလောလောဆယ်မှာတော့ American Major League ကဒေးဗစ်ဘက်ခမ်ပူတွေပိုင်ဆိုင်ထားတဲ့ Inter Miami အသင်းမှာကစားနေပြီးတော့ Inter Miami အသင်းအနေနဲ့လည်း Major League ဖလားရဖို့အတွက်ပြင်ဆင်နေတယ်ဆိုပြီးတော့မက်ဆီကပြောလိုက်ပါတယ်မနက်ညဘက်မှာတော့မြန်မာအမျိုးသမီးဘောလုံးအသင်းဟာဒီဘောနိုင်ငံမှာကျင်းပခဲ့တဲ့၄နိုင်ငံနိုင်ငံကဖိတ်ခေါ်ဘောလုံးပွဲမှာဘူဆွဲပြီးတော့ချန်ပီယံဖြစ်သွားခဲ့ပါတယ်။၄နိုင်ငံဖိတ်ခေါ်အမျိုးသမီးဘောလုံးပွဲကိုပြီးခဲ့တဲ့သတင်းပတ်တွေတွင်ကျင်းပခဲ့တာမှာအင်ရှင်ဒီဘောအသင်းနဲ့အတူမြန်မာကာဂျစ်စတန်နဲ့လေဗနွန်အသင်းတို့ဝင်ရောက်ရှင်ပြိုင်ခဲ့ကြတာပါ။မြန်မာအသင်းဟာပထမပွဲစဉ်မှာလေဗနွန်အသင်းကို3ဂိုးတကူနဲ့အနိုင်ရခဲ့ပြီးတော့ဒုတိယပွဲမှာတော့မြန်မာအမျိုးသမီးအသင်းကကာဂျစ်စတန်ကို5ဂိုးကိုမရှိနဲ့နိုင်ခဲ့တာပါ။တတိယပွဲစဉ်မှာတော့မြန်မာအသင်းဟာအင်ရှင်နီပေါ်နဲ့2ဂိုးစီတေးချခဲ့တာပါ၄သင်းပတ်လည်းကစားကြတာပါမြန်မာအသင်းနဲ့အင်ရှင်နီပေါ်အသင်းတို့ကအမှတ်အများဆုံးရခဲ့ပြီးတော့အဲ့အမှတ်အများဆုံး2သင်းဖေဖော်ဝါရီ26ရက်နေ့ကဖိုင်နယ်ကစားကြတာပါမြန်မာအမျိုးသမီးအသင်းကနီပေါ်ကို2ဂိုးကိုမရှိနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားတာပါဖိုင်နယ်မှာမြန်မာအမျိုးသမီးအသင်းအတွက်ဂိုးတွေကိုတော့ယူဘာခိုင်နဲ့ဝင်းသိငီထွန်းတို့ကသင်ပေးခဲ့ကြတာပါအခုလိုလေးနိုင်ငံဖိတ်ခေါ်ဘောလုံးပွဲမှာအနိုင်ရခဲ့တဲ့အတွက်မြန်မာမျိုးသမီးဘောလုံးအသင်းကိုတော့မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောအပါအဝင်မြန်မာဘောလုံးအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ဘောလုံးဝါသနာရှင်တွေကရန်ကုန်နိုင်ငံကလူစိတ်မှာတွားရောက်ပြီးတော့ဂုဏ်ပြုကြိုဆိုခဲ့ကြပါတယ်။အခုလိုလေးနိုင်ငံဖိတ်ခေါ်ပြိုင်ပွဲမှာဘူဆွဲလိုက်တဲ့အတွက်မြန်မာမျိုးသမီးအသင်းအနေနဲ့ဒီနေ့ကုန်ကြရင်ထိုင်းနိုင်ငံမှာကျင်းပမဲ့33ကြိမ်မြောက်ရှစ်တော်အားရှာအားစားပြိုင်ပွဲအတွက်တော့အတိုင်းအတာတစ်ခုထိအားရှိစေမှာဖြစ်တယ်လို့ပြောရမှာဖြစ်ပါတယ်။စီဂိမ်းပြိုင်ပွဲရဲ့အမျိုးသမီးဘောလုံးပွဲတွေမှာတော့မြန်မာမျိုးသမီးအသင်းဟာဒုတိယ၄ကြိမ်နဲ့တတိယ9ကြိမ်ရခဲ့ပြီးပေမဲ့အကြိမ်မှတော့ဘူးဆွဲတာမရှိသေးပဲထိုင်းနိုင်ငံက၈ကြိမ်နဲ့ဗီယက်နမ်က9ကြိမ်ဘူးဆွဲထားတာဖြစ်ပါတယ်။ဒီရောပါကဘောလုံးပွဲတွေမှာတော့စပိန်လာလီဂါမှာတော့နာမည်ကြီးရဲ့မတ်တွေအသင်းရှုံးသွားတာကြောင့်ဘာစလိုနာအသင်းကဇယားထိပ်ကိုရောက်သွားပါပြီ။ပြီးခဲ့တဲ့စနေနဲ့တနင်္ဂနွေနေ့ကကစားခဲ့တဲ့ပွဲတွေမှာ Real Madrid က Real Betis ကို2ဂိုးတကိုးနဲ့ရှုံးပြီး Barcelona က Real Sociedad ကို4ဂိုးကိုမရှိ Atletico Madrid က Athletic အသင်းကို2ဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါကြောင့်ပွဲစဉ်26အပြီးမှာတော့ Barcelona က58မှတ်နဲ့ပထမနေရာကိုရောက်သွားပြီးတော့ Atletico Madrid က56မှတ်နဲ့ဒုတိယ Real Madrid က54မှတ်နဲ့တတိယဖြစ်သွားပါတယ်။ Sociedad ကိုနိုင်ပြီးဇယားထိပ်ကိုတက်လာခဲ့တဲ့အပေါ်မှာ Barcelona နီးပြ Hansi Flick ကတော့
For me always think about the next match. Don't look too far away. So it's for me this thing. I don't think about this. Really.
ကျွန်တော်ကတော့နောက်ပွဲအတွက်ကိုပဲစဉ်းစားပါတယ်။စိတ်အဝေးကြီးကြည့်လို့မရပါဘူး။ကျွန်တော်အနေနဲ့ကတော့အခုလိုဇယားထိပ်ကိုပြန်ရောက်လာတဲ့အတွက်ပျော့ပါတယ်။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဘင်ဖီကာနဲ့ပွဲနဲ့စနေနေ့မှာကစားမယ့်လာလီဂါပွဲစဉ်တွေကိုအောင်စိုက်ရမှာဖြစ်ပါတယ
်။ Real Madrid နဲ့ Ancelotti ကတော့အခုလိုအချိန်မျိုးမှာရှုံးတာဟာအကြီးအကျယ်အထင်အားစေပြီးတော့ဒါကိုအသင်းအနေနဲ့အကောင်းဆုံးတုံ့ပြန်သွားဖို့လိုအပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။အင်္ဂလန်ဘက်က FA ဘလားဘောလုံးပွဲတွေမှာတော့မနေ့ကဘူဆွဲခဲ့တဲ့ချန်ပီယံမန်ချက်စတာယူနိုက်တက်အသင်းကတော့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါပြီ။ FA ဘလားပြင်သမားအဆင့်ပွဲစဉ်တွေကိုပြီးခဲ့တဲ့သတင်းပတ်ကကစားရမှာမန်ချက်စတာယူနိုက်တက်အသင်းကအိမ်ဝင်းမှာဖူလ်ဟမ်ကိုပယ်နယ်တီနဲ့ရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပါတယ်။ဒါပြင်နျူကာစတယ်ကလည်းဘရိုက်တန်ကို2ဂိုးတကိုးနဲ့ရှုံးသွားလို့ဖူလ်ဟမ်နဲ့ဘရိုက်တန်တို့ quarter final ကိုတက်သွားခဲ့ပါတယ်။မနေ့ကဖိုင်နယ်မှာရှုံးခဲ့တဲ့မန်ချက်စတာစီးတီးအသင်းကတော့ပလမော့အကြအသင်းကို3ဂိုးတကိုးနဲ့နိုင်သွားခဲ့ပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Aston Villa ကကာဒစ်ကို2ဂိုးကိုမရှိ၊ Crystal Palace က Millwall ကို3ဂိုးကိုမရှိ၊ Bournemouth က Wolves ကို Penalty နဲ့အနိုင်ရပြီးတော့ Quarter Final ကိုတက်သွားကြပါတယ်။ဥရောပကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ Turkey နိုင်ငံက Fenerbahçe အသင်းမှာနီးပြလုပ်နေတဲ့ Jose Mourinho ကို၄ပွဲပယ်လိုက်ပါတယ်။
if you are the referee, this match would be a disaster. And when I say him, I say the general tendency.
Clara Sarri နဲ့ပွဲပြီးသတင်းစာရှင်းလင်းပွဲမှာ Mourinho ကဒိုင်ကိုဝေဖန်ပြောဆိုတာကြောင့် Turkey ဘောလုံးဖွဲ့ချုပ်ကသူ့ကိုလေးပွဲပယ်လိုက်တာဖြစ်ပါတယ်။ဒါပြင် Turkey ဘောလုံးဖွဲ့ချုပ် TFF က Mourinho ကိုဒဏ်ငွေဖြစ်လဲ American Dollar 4,400 ဒဏ်ရိုက်လိုက်တယ်လို့တနင်္လာနေ့မှာကြေညာပါတယ်။ Mourinho ရဲ့ပြောဆိုချက်တွေဟာအောက်စားမှာလိုက်လာမယ့်ကျင်းဝဆိုင်ရာစီမင်းစည်းကမ်းတွေကိုချိုးဖောက်ခဲ့တာဖြစ်ပြီးတော့ပွဲကိုမတည်မငြိမ်နဲ့အကြံဖတ်တာတွေဖြစ်လာအောင်လုပ်သလိုပြည်သက်တွေပြဿနာဖြစ်လာအောင်လည်းလှုံ့ဆော်တာဖြစ်တယ်ဆိုပြီးတော့လည်းပြောထားပါတယ်ခင်ဗျာပြည်နိုင်ငံကအိုလံပစ်နဲ့ကမ္ဘာဒုထောက်ခုံချန်ပီယံအာမန်ဒူပလန်တစ်ဟာနောက်ထပ်ကမ္ဘာစံချိန်တစ်ကိုထပ်ပြီးတော့တင်လိုက်ပါတယ်ပြီးခဲ့တဲ့တောက်ကြနေ့ကပြည်သက်နိုင်ငံမှာကျင်းပခဲ့တဲ့ဒုထောက်ခုံပြိုင်ပွဲမှာဒူပလန်တစ်ကသူတင်ထားတဲ့ကမ္ဘာစံချိန်ကိုထပ်ချိုးလိုက်တာဖြစ်ပါတယ်ဒူပလန်တစ်စာဒီတစ်ချိန်မှာ 6.2 မီတာအမြင့်ကိုခုန်ပြီး17ချိန်မြောက်ကမ္ဘာစံချိန်ကိုတင်လိုက်တာဖြစ်ပါတယ်။သူ့အနေနဲ့တိတ်ခက်ခက်ခဲခဲမဟုတ်ပဲသက်တောင့်သက်သာနဲ့နောက်ထပ်ကမ္ဘာစံချိန်တင်လိုက်နိုင်သလားဆိုတာနဲ့ပတ်သက်ပြီးဒူပလန်တစ်ကတော့အခုလိုပြောပါတယ်
။ Sometimes it is. Sometimes it is. Sometimes it isn't. But there's a lot of hard work.
တခါတည်းရတော့လည်းတိတ်မခက်ခဲပြီမဲ့တခါတလေမှလည်းခက်ပါတယ်။ဒါပေမဲ့တော့ကြိုးစားလေ့ကျင့်ရပါတယ်။ခဏခဏအဆန်းလေးကျင်နာတွေဒုက္ခတွေလည်းအမျိုးမျိုးပါအဆင်ပြေတဲ့နေ့တွေရှိသလိုအဆင်မပြေတဲ့နေ့တွေလည်းရှိပါတယ်ဒါပေမဲ့ဒီနေ့ကတော့ကျွန်တော်အတွက်အားလုံးအဆင်ပြေပြီးကောင်းပါတယ
်ဒူလန်နဲ့ဆက်ပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲတုန်းကလည်း 6.25 မီတာမြင့်ကိုခုန်ပြီးတော့ Olympic နဲ့ကမ္ဘာစံချိန်တစ်တွေကိုတင်ခဲ့သလိုပြီးခဲ့တဲ့ August လတုန်းကဆလစီယာမှာကျင်းပခဲ့တဲ့ကမ္ဘာပြေခုံပြပြိုင်ပွဲမှာလည်း 6.26 မီတာအမြင့်ကိုခုံပြီးတော့နောက်ထပ်ကမ္ဘာစံချိန်တစ်ကိုတင်ခဲ့တာပါအခုဒီချိန်မှာတော့ဒူပလန်တစ်ဟာ 6.26 မီတာအမြင့်ကိုအောင်မြင်စွာခုံပြီးတော့ကမ္ဘာစံချိန်ကို17ချိန်မြောက်တင်လိုက်တယ်ဆိုတာတင်ပြရင်းနဲ့ပဲဒီသတင်းပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ခင်ဗျာ
ကိုရနိုင်စူးစီးတင်ပြခဲ့တဲ့တပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာ VOA ကထုတ်လွှင့်ပေးသမျှသတင်းတွေပတ်စဉ်ကဏ္ဍတွေနဲ့ဗီဒီယိုသတင်းတွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်ဖြစ်ဖြစ်မိမိတို့ဒေတာတွေမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လို့ရတယ်ဆိုရင်ကျွန်တော်တို့စီကို VOA ရဲ့ Facebook Messenger ကနေပဲဖြစ်ဖြစ် VOA email လိပ်စာ burmese@voanews.com ကိုပဲဖြစ်ဖြစ်စာရေးသားနိုင်ပါတယ်ခင်ဗျာအခုတော့သတင်းချင်းချုပ်ကိုပြောပြပါမယ်မက္ကဆီကိုနဲ့ကနေဒါနိုင်ငံတွေစီကမော်တော်ယာဉ်တင်သွင်းမှုအပေါ်မှာသွင်းကုန်ကုန်နှုန်းနှားတဲ့25ရာခိုင်နှုန်းကောက်ယူရေးကိုတလဆိုင်းငံ့လိုက်ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကကြေညာပါတယ်အမေရိကန်ရဲ့အဓိကမော်တော်ယာဉ်ထုတ်လုပ်ငန်းကြီး3ခုကိုထိခိုက်စေနိုင်တဲ့အပေါ်စိုးရိမ်ချက်တွေထွက်ပေါ်လာပြီးတဲ့နောက်သမ္မတထရန့်ရဲ့ကြေညာချက်အခုလိုထွက်ပေါ်လာတာပါယူကရိန်းကိုထောက်လှမ်းရေးအချက်အလက်တွေမျှဝေမှုအမေရိကန်ကရပ်ဆိုင်းလိုက်ပါတယ်3နှစ်ကြာလာပြီဖြစ်တဲ့စစ်ပွဲအဆုံးသတ်နိုင်ရေးငြင်းညမ်းစွာဖြေရှာနိုင်ဖို့ယူကရိန်းနဲ့ရုရှားကိုဖိအားပေးနေချိန်မှာပဲယူကရိန်းကိုထောက်လှမ်းရေးသတင်းအချက်လက်မျှဝေနေတာတွေကိုဖျက်တောက်လိုက်ကြောင်းအမေရိကန် CIA ညွှန်ကြားရေးမှူးဂျွန်ရက်ကလစ်ကပြောပါတယ်မြန်မာသတင်းပတ်မှာတော့ဘင်္ဂလားဒေ့ရှ်ရိုဟင်ဂျာဒုက္ခသည်တွေအတွက်ရန်ပုံငွေမရှိတော့လို့လာမဲ့လာထဲမှာအစားအသောက်ခွဲရန်အတွက်တစ်လကို12ဒေါ်လာခွဲကနေ6ဒေါ်လာအထိရှော့ချမှာဖြစ်ကြောင်းတာဝန်ရှိသူတူကပြောပါတယ်အေဘီလာတရနေ့ကစပြီးအသက်ဝင်မဲ့တစ်လ6ဒေါ်လာခွဲအထိရှော့ချကြောင်းအတီးပြုတ်တဲ့စာကိုလက်ခံရရှိခဲ့တယ်လို့ဒုက္ခသည်စခန်းတာဝန်ရှိသူကပြောပါတယ်။အရှေ့အာရှကတောင်ကိုရီးယားနိုင်ငံနဲ့အရှေ့ဥရောပနိုင်ငံပိုလန်နိုင်ငံတို့ကြားနှစ်နိုင်ငံကဏ္ဍစုံပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တရက်ကိုဗိုလ်တူးနေ့မှာလက်မှတ်ရေးထိုးလိုက်ကြပါတယ်ခင်ဗျာ။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မှအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုစံကျော်ဖြစ်ပါတယ်။ရုပ်တံပိုင်းဆိုင်ရာဒရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာ VOA American အတန်ရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုမနက်6နာရီနေ့9နာရီအထိဂျိုရုဆလောင်းအပြင်လူလူမိတ်ဆွေအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတင်ဆက်ခဲ့တာဖြစ်ပါတယ် VOA ချစ်မိတ်ဆွေတွေအားလုံးနဲ့တကွဒီပရိသတ်ပေါင်းဘေးကင်းလုံခြုံပြီးတော့ကိုယ်ရောစိတ်ပါချမ်းသာနိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ